Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော် VOA အမေရိကန်အသံကနေ2015ခုနှစ်စက်တင်ဘာလ9ရက်ဗုဒ္ဓဘူးနေ့ညပိုင်း VOA မြန်မာပိုင်းအစီအစဉ်တွေကိုည9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 25 32 51နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်အခုညပိုင်းအစီအစဉ်တွေကိုကျွန်မစုမုံကအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးမှာပါရှင်
မင်္ဂလာညချမ်းပါရှင်ကျမသင်္ကီထိုက်ပါဒုက္ခတဲ့တသိန်းခွဲကျော်တို့ကိုခွဲဝေလက်ခံကြဖို့ဥရောပနိုင်ငံတွေကို EU အခြေအကဲကတိုက်တွန်းလိုက်ပါတယ်ဆီးရီးယားနိုင်ငံကအကြီးကံ၄ဒက်အခြေဆိုင်စခန်းတစ်ခုကိုတော့အစ္စလာမ်ရဲ့အစွန်းရောက်တို့ကသိမ်းပိုက်လိုက်ပါတယ်ရှင်ဒီလိုထိတ်တန့်ရောက်သတင်းတွေကိုကိုရန်နိုင်တဲ့အတူပြောပြပေးပါမယ
်ဟုတ်ကဲ့ပါရှင်ဒီညပိုင်းအတွက်တင်ဆက်ပေးမယ့်ထူးထူးခြားခြားသတင်းတွေထဲမှာဆိုရင်တော့ဒီကနေ့နေပြည်တော်မှာစတင်လိုက်တဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ခေါင်းဆောင်တွေနဲ့သမရဦးသိန်းစိန်တို့ကြားအပြစ်ခတ်ရစဲရေးစာချုပ်ချုပ်ဆိုနိုင်မှုအရေးဆွေးနွေးပွဲကဘလို့ရလက်တွေရရှိခဲ့ပါသလဲဆိုတာနဲ့ရွေးကောက်ပွဲမှာသုံးမဲ့နိုင်ငံရေးပါတီတွေရဲ့ပါတီတစိ့အပေါ်မှာမဲဆန္ဒရှင်ပြည်သူတွေဘက်ကကောရှင်းရှင်းလင်းလင်းရှိပါရဲ့လားဆိုတာနောက်တင်ပြပေးဖို့ရှိပါတယ်
အဲ့ဒီ NLD ရဲ့မူလကျွန်တော်တို့လူကုန်းနဲ့ emblem ကခမောက်မဟုတ်ဘူးလေ။ခေါင်းခွတောင်းနဲ့ကျဲတယ်လေ။အခုလည်းခွတောင်းနဲ့ကျဲတယ
်။နောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်ရှင်။2015အထွေထွေရွေးကောက်ပွဲအတွက်မြန်မာနိုင်ငံရဲတပ်ဖွဲ့ကပြင်ဆင်နေတဲ့လုံခြုံရေးအစီအစဉ်တွေအကြောင်းနဲ့အတူမြန်မာနိုင်ငံတဝန်းကရေးဘေးအခြေအနေတွေအကြောင်းကိုလည်းအပြည့်စုံနားဆင်ရဖို့ရှိပါတယ်။နောက်ပိုင်းမှာလည်းမြန်မာမီဒီယာမြင်ကွင်းမြန်မာအရေးသုံးသပ်ချက်နဲ့မြန်မာတခွင်စတဲ့သတင်းဆောင်မအစီအစဉ်တွေကိုတင်ဆက်ပေးဖို့ရှိပါတယ်ရှင်။အခုအရင်ဆုံးကတော့နောက်ဆုံးရထားတဲ့သတင်းတွေကိုမတ်တင်ကီထိုင်နဲ့ကိုရနိုင်တို့ကကြေညာပေးကြပါမယ်ရှင
်။ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေဖြစ်တဲ့ Greece, Italy နဲ့ Hungary နိုင်ငံတို့အနေနဲ့ရွှေပြောင်းဒုက္ခသည်တွေအရေးမနိုင်မနှင်းဖြစ်နေတာကြောင့်ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေအနေနဲ့ဒုက္ခသည်36,000တို့ကိုခွဲဝေလက်ခံကြဖို့ဥရောပသမဂ္ဂရဲ့အကြီးအကဲ Jean-Claude Juncker ကတိုက်တွန်းလိုက်ပါတယ်။ဒုက္ခသည်အရေးကိုစည်းစည်းလုံးလုံးနဲ့ရင်ဆိုင်ဖြေရှင်းချဖို့ကိုလည်း Mr. Juncker ကဒီကနေ့ဗုဒ္ဓဟူးနေ့ဥရောပပါလီမန်မှာမိန့်ခွန်းပြောဆင်မှာထည့်သွင်းပြောဆိုခဲ့ပါတယ်။ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံ22နိုင်ငံတို့အနေနဲ့အရေးပေါ်ခိုလုံနိုင်တဲ့နေရာတွေကိုဥပဒေနဲ့အညီကျန့်ချခြင်းမရှိဘဲဆောင်ရွက်ပေးရမယ်လို့လည်းသူကပြောပါတယ်။ဥရောပသားတွေအနေနဲ့ဒုက္ခသည်အဖြစ်ဘာကြောင့်ခိုလုံခွင့်ပေးရတယ်လဲဆိုတာနဲ့နိုင်ငံရေးခိုလုံခွင့်မူလအခွင့်အရေးတို့ဟာတိတ်ကိုအရေးကြီးတယ်ဆိုတာကိုဥရောပသားတို့အနေနဲ့ဘယ်တော့မှမေ့ပျောက်ဖြစ်မှာမဟုတ်ဘူးလို့လည်းဥရောပသမဂ္ဂအကြီးအကဲကပြောဆိုခဲ့ပါတယ်။ဥရောပပြည်ထရေးဝန်ကြီးတွေအနေနဲ့နောက်သတင်းပတ်ထဲချင်းပါမဲ့ဥရောပသမဂ္ဂပြည်ထရေးဝန်ကြီးတို့ရဲ့ညီလာခံမှာဒုက္ခသည်ပြန်လည်နေရာချထားရေးအစီအစဉ်တို့ကိုတင်သွင်းကြဖို့ကိုလည်းတစ်ဆက်ထဲမှာပဲတိုက်တွန်းပြောဆိုသွားပါတယ်ရှင်။
အမေရိကန်ပြည်ထောင်စုနဲ့အီရန်ကြားအနာဂတ်ဆွေးနွေးမှုတွေဟာကမ္ဘာအင်အားကြီးနိုင်ငံတို့နဲ့ရရှိထားတဲ့နျူကလ িয়ার အရေးသဘောတူညီချက်နဲ့သက်ဆိုင်တဲ့ကိစ္စရပ်တွေသာဖြစ်ပြီးတခြားကိစ္စရပ်တွေကိုထည့်သွင်းဆွေးနွေးသွားမှာမဟုတ်ဘူးလို့အီရန်ဘာသာရေးခေါင်းဆောင်အယာတိုလာအာလီဟာမီနီကပြောဆိုလိုက်ပါတယ်။အမေရိကန်အစိုးရနဲ့နျူကလ িয়ার အရေးဆွေးနွေးမှုတွေကိုသာအတည်ပြုထားပြီးတခြားနယ်ပယ်တွေမှာတော့ဆက်ဆက်ဆွေးနွေးမှုမရှိသလိုဆွေးနွေးဖို့လည်းခွင့်ပြုမှာမဟုတ်ဘူးလို့ဒီကနေ့ဗုဒ္ဓဟူးနေ့မှာပဲသူရဲ့အင်တာနက်စာမျက်နှာမှာကြေညာချက်ကိုတင်ခဲ့တာဖြစ်ပါတယ်။တခြားကိစ္စတွေအပေါ်အမေရိကန်တို့နဲ့ဆွေးဆက်ညီနိုင်ရင်အမေရိကန်တို့အီရန်အပေါ်ဩဇာလွှမ်းမိုးဖို့နောက်အမေရိကန်တို့ဖြစ်ချင်တဲ့ဆန္ဒအတိုင်းလည်းရောလှုပ်ဆောင်ပေးဖို့အခွင့်အရေးပေးလိုက်တယ်လို့ဖြစ်သွားနိုင်တယ်လို့အီရန်ဘာသာရေးခေါင်းဆောင်ရဲ့အပြောကိုလည်းကြေညာချက်မှာဖော်ပြထားပါတယ်။အီရန်ဘာသာရေးခေါင်းဆောင်အယာတိုလာနဲ့ဆိုင်ရင်သဘောထားပြော့ပြောင်းတယ်လို့ရှုမြင်ခံရတဲ့အီရန်သမ္မတဟာဆန်ရူဟာနီကမနေ့အင်္ဂါနေ့တုန်းကဆီးရီးယားပြည်တွင်းစစ်အရေးဖြေရှင်းနိုင်ဖို့အတွက်အမေရိကန်ဆွေးနွေးဖို့အီရန်အစိုးရဘက်ကအစဉ်နဲ့ရှိတယ်လို့ပြောဆိုခဲ့တာပါဒီလိုပြောဆိုပြီးနောက်တနေ့ဒီကနေ့မှာပဲအီရန်ဘာသာရေးခေါင်းဆောင်အယာတိုလာဟာမီနီကအမေရိကန်တို့နဲ့နျူကလ িয়ার အရေးကလွဲလို့ဆွေးနွေးစရာမရှိဘူးလို့ပြောဆိုလိုက်တာကမနေ့ကအီရန်သမ္မတပြောကြားခဲ့တာကိုတုံ့ပြန်တာလို့လည်းရှုမြင်ကြပါတယ်။အီရန်နျူကလ িয়ার အရေးသဘောတူညီချက်ကိုတော့အမေရိကန်နဲ့ကမ္ဘာအင်အားကြီး၅နိုင်ငံတို့နဲ့အီရန်တို့ကြားပြီးခဲ့တဲ့ဇူလိုင်လကရရှိထားတာဖြစ်ပါတယ်ခင်ဗျာ။
ဆီးရီးယားနိုင်ငံအနောက်မြောက်ပိုင်းအစ်တလီခရိုင်တွင်းကအဓိက၄ရက်အခြေစိုက်စခန်းတစ်ခုကိုအစိုးရတပ်ဖွဲ့တွေထံကနေအစ္စလာမ်ရဲ့အစွန်းရောက်တို့သိမ်းယူလိုက်တယ်လို့ဆီးရီးယားနိုင်ငံပိုင်းရုပ်မြင်သံကြားနဲ့စစ်ရေးလေ့လာတဲ့အဖွဲ့တို့ကပြောဆိုကြပါတယ်။အစ္စလာမ်ရဲ့အစွန်းရောက်တွေနှစ်နှစ်နီးပါးတိုက်ခိုက်နေတဲ့အဘူဒူဟာစစ်တပ်လေရင်ကွင်းကနေအစိုးရတပ်တွေဆုတ်ခွာခဲ့တယ်လို့ဒီကနေ့ဆီးရီးယားနိုင်ငံပိုင်းသတင်းဌာနကကြေညာသွားပါတယ်။အယ်ခိုင်ဒါနဲ့ချိတ်ဆက်တဲ့အယ်နူစရာတပ်ဦးနဲ့မဟာမိတ်အစ္စလာမ်ရဲ့အစွန်းရောက်အဖွဲ့တွေကစစ်တပ်ပိုင်း၄ရက်အခြေစိုက်စခန်းတစ်ခုလုံးနှိပါကိုထိန်းချုပ်ထားလိုက်ပြီလို့ဗီတင်အခြေစိုက်ဆီးရီးယားလူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကလည်းပြောဆိုပါတယ်။အစ္စလာမ်ရဲ့ညွန့်ပေါင်းအဖွဲ့ အာမီရ်အော့ဖ်ကွန်ကတ်စ်အဖွဲ့ကအစ်တလီခရိုင်ရဲ့မြို့တော်အစ်တလီနဲ့တခြားဒေသအတော်များများကိုဒီနေ့အစောပိုင်းကစလို့ထိမ့်ချုပ်ထားတာပါ။အစ်တလီခရိုင်တွင်အစိုးရဓာတ်တို့နောက်ဆုံးအခိုင်အမာထိမ့်ချုပ်ထားတဲ့လေထပ်အခြေစိုက်စခန်းလဲအစ္စလာမ်ရဲ့အစိုးရထုတ်လက်ထက်ကိုကျရောက်သွားခဲ့ပြီဖြစ်ပါတယ်။ငါးနှစ်နီးပါးကြာဆီးရီးယားပြည်တွင်းစစ်ကြောင်းဆီးရီးယားပြည်သူ2,000ခွဲနီးပါးတို့တေဆုံးခဲ့ကြရပြီးပြည်သူ4,000ကျော်တို့ဟာလည်းနိုင်ငံရင်းကိုစွန့်ခွာထွက်ပြေးကြရပြီလဲဖြစ်ပါတယ်ရှင်။
ဂျပန်ဝန်ကြီးချုပ်ရှင်โซအာဘေကစီးပွားရေးလုပ်ငန်းတွေပေါ်ကောက်နေတဲ့လုပ်ငန်းခွန်နှုန်းတွေလျှော့ချမယ်လို့ကြေညာပေးလိုက်ပြီးတဲ့နောက်ဗထုနေကတော့ဂျပန်နိုင်ငံရဲ့အစုရှယ်ယာတွေဟာ9နှစ်နီးပါးအတွင်းအများဆုံးတက်လာခဲ့ပါတယ်။ဂျပန်နိုင်ငံရဲ့ Nikkei အညွှန်းကိန်းဟာဗထုနေကဈေးကွက်ပိတ်ချိန်မှာ 9.8 ရာခိုင်နှုန်းတက်ခဲ့ပါတယ်။ဒါဟာ2008ခုနှစ်အောက်တိုဘာလကစတင်ပြီးတရက်ထဲမှာအမြင့်ဆုံးတက်လာတယ်ဖြစ်ပါတယ်။ဒါပြင်အာရှဒေသကတခြားအစုရှယ်ယာတွေလည်းတက်လာခဲ့ပါတယ်။ဟောင်ကောင်ရဲ့ Hang Seng အစုရှယ်ယာက400ခိုင်နှုန်းတက်လာသလိုတောင်ကိုရီးယားရဲ့ Copsy အစုရှယ်ယာဈေးကွက်လည်း 2.8 ခိုင်နှုန်းနဲ့ရှန်ဟိုင်းရဲ့ Composite အညွန်ကင်းက 2.3 ခိုင်နှုန်းတက်လာခဲ့ပါတယ်။စီးပွားရေးလုပ်ငန်းခွန်နှုန်းတွေကိုရှင်းနေမှာလျှော့ချသွားမယ်ဆိုတော့ဝန်ကြီးချုပ်ရှင်ဇိုအာဘေရဲ့ကြေညာချက်ဟာယင်းနှီးမြှုပ်နှံသူတွေအတွက်တော့အားတက်စရာဖြစ်ပါတယ်။ဂျပန်နိုင်ငံရဲ့လုပ်ငန်းခွန်နှုန်းဟာကမ္ဘာအမြင့်ဆုံးနိုင်ငံတွေထဲကတစ်ခုလည်းဖြစ်ပါတယ်။အင်္ဂါနေ့တုန်းကတော့ Wall Street အစုရှယ်ယာဈေးတွေအခုနှစ်အတွင်းမှာဒုတိယအများဆုံးတက်လာခဲ့ပြီးနောက်အာရှအစုရှယ်ယာဈေးကွက်တွေလည်းတက်လာခဲ့တာဖြစ်ပါတယ်ခင်ဗျာ။
အမေရိကန်အသံညပိုင်းမြန်မာဘာသာစစ်စင်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဒီမြန်မာပိုင်းစီစဉ်ကနေဗုဒ္ဓဟူးနေ့ညပိုင်းသတင်းတွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင်။မြန်မာနိုင်ငံမှာနိုဝင်ဘာလကျရင်ကျင်းပမဲ့ရွေးကောက်ပွဲတွေမတိုင်ခင်တနိုင်ငံလုံးအပြစ်ခတ်ရက်စဲရေးဆိုင်ရာသဘောတူစာချုပ်ကိုလက်မှတ်ရေးထိုးဖို့တိုင်းရင်းသားလူမျိုးစုလက်နက်ကိုင်အဖွဲ့တွေရဲ့ခေါင်းဆောင်တွေကိုတပ်ပရဦးသိန်းစိန်ကတိုက်တွန်းလိုက်ပါတယ်။နေပြည်တော်မှာဒီကနေ့ကျင်းပတဲ့ဆင်းရဲပွဲအတင်းမှာသူကအဲ့လိုတိုက်တွန်းလိုက်တာဖြစ်ပြီးတော့ဒါဟာဆိုရင်ရွေးကောက်ပွဲတဲ့တရားဝင်မဲဆွယ်စည်းရုံးမှုစတင်ပြီးတဲ့နောက်အများပြည်သူရှေ့တပ်ပရဦးသိန်းစိန်ပထမဆုံးစကားပြောတာလည်းဖြစ်ပါတယ်။နှစ်နှစ်နီးပါးကြာနေပြီဖြစ်တဲ့ပြစ်ခတ်ရက်စဲရေးသဘောတူစာချုပ်ဆိုင်ရာဆွေးနွေးပွဲတွေမှာပါဝင်နေကြတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တရားစင်ကျော်တဲ့ကငါးဘွဲ့ရဲ့ကိုယ်စားလှယ်တို့နဲ့သမရဦးသိန်းစိန်တွေ့ဆုံတာလည်းဖြစ်ပါတယ်။တနိုင်ငံလုံးအပြစ်ခတ်ရက်စဲရေးသဘောတူစာချုပ်ကိုလက်မှတ်ထိုးနိုင်ဖို့နေပြည်တော်မှာဆွေးနွေးနေကြချိန်မှာပဲတောင်ပလောင်တပ်ဖွဲ့ရှမ်းပြည်တောင်ပိုင်းတပ်မတော် RCS SSC KIA ကချင်လူမျိုးရေးတပ်ဖွဲ့တို့နဲ့အစိုးရစစ်တပ်ကြားရှမ်းပြည်ဘက်မှာတိုက်ပွဲတွေဆက်ပြီးတော့ဖြစ်နေစေဖြစ်ပါတယ်။
ထိုင်းနိုင်ငံဘန်ကောက်မြို့တော်ကနမဲချောအေရဝန်နဖျားမှာဘုံပေါက်ကွဲမှုနဲ့ဆက်ဆက်ပြီးဖမ်းဆီးခံထားသူကတိုက်ခိုက်မှုမှာသူပေါင်းဒါနဲ့ပတ်သက်ပြီးတော့နောက်ထပ်အသေးစိတ်တွေထပ်ပြောခဲ့တယ်လို့ထိုင်းရဲတပ်ဖွဲ့ကပြောလိုက်ပါတယ်။တန်တရားနဲ့အဖမ်းခံထားရသူယူဆုဖူမရိုင်လီကဘုံပါတဲ့ကြောပွဲကိုတခြားလူတယောက်လက်ထဲလွှဲပေးခဲ့တယ်ဆိုတာကိုဝန်ခံထားပါတယ်။အဲ့ဒီနောက်လူဟာပေါက်ကွဲမှုမဖြစ်ခင်လေးတွင်မှာပဲနဖျားရှိတဲ့နေရာကနေထွက်သွားသူလို့ယူဆထားပါတယ်။ဩဂတ်လ18ရက်နေ့ကဖြစ်ခဲ့တဲ့ပေါက်ကွဲမှုမာသူပါဝင်ပတ်သက်ပုံကိုလူမြင်ကွင်းရှေ့မှာမရိုင်လီကဒီကနေ့ပြန်ပြီးတရုတ်ဖော်ပြဖို့ရဲကစီစဉ်ပြီးနောက်အဲ့လိုပြောလိုက်တာပါ။ဒီပေါက်ကွဲမှုကြောင့်လူ20တေဆုံးခဲ့ပါတယ်။သဖြင့်ဆုပ်ဖွားခန္ဓာကိုယ်ချိုးစားခတ်သွယ်သွင်းတဲ့အဝါရောင်ရှိန်ကြီးဝတ်ထားတဲ့လူငယ်တဦးဟာနတ်ဖျားနားမှာကြောပုတ်တလုံးကိုချပြီးပေါက်ကွဲမှုမဖြစ်ခင်လေးမှာတင်အေးအေးဆေးဆေးထွက်သွားတာကိုလုံခြုံရေးကင်မရာတွေကရိုက်ယူထားတဲ့ဗီဒီယိုမှာတွေ့ရပါတယ်။ဘုံကိုအလွဲပြောင်းလုတ်ပြီးရဲ့နောက်တန်တရားရှိထားသူလူနှုတ်ဦးဟာလမ်းခွဲသွားခဲ့ကြတယ်လို့ရဲကပြောပါတယ်ခင်ဗျာ
။လမ်းမဲ့တောက်ချန်နေစက်တမလ17ရက်နေ့မှာကျင်းပမဲ့စင်ကာပူရွေးကောက်ပွဲမှာတော့လက်ရှိအာဏာရ PAP People's Action Party အနေနဲ့ပထမဆုံးမဲပေးကြမဲ့လူငယ်မဲဆန္ဒရှင်တွေအရေးနဲ့ရင်ဆိုင်ရဖို့ရှိပါတယ်။စင်ကာပူလူငယ်အများစုကတော့ PAP ပါတီရဲ့ခေါင်းဆောင်နဲ့စင်ကာပူအစိုးရရဲ့ဆောင်ရွက်ချက်တွေကိုတာမန်အားဖြင့်ခြေနှက်မှုရှိပေမဲ့လူကြီးတွေလောက်တော့မကြိုက်ကြပါဘူး။လူငယ်မဲဆန္ဒရှင်တွေကလူလူသေးယူပို့ဆောင်ရေးလူရည်ဆိုင်ရာစီမံခန့်ခွဲမှုနဲ့အရက်ဖက်လွတ်လပ်ခွင့်တွေအပေါ်မှာအစိုးရရဲ့ဆောင်ရွက်ချက်တွေကိုအားရမှုမရှိဘူးလို့စင်ကာပူအခြေစိုက် Black Box Research ရဲ့သုတေသနစစ်တမ်းကဖော်ပြထားပါတယ်ရှင်။
နမလောဂီတာပညာရှင်ဘွန်ဂျိုဗီရဲ့တရုတ်နိုင်ငံပထမဆုံးဖျော်ဖြေပွဲအစီအစဉ်ကိုတရုတ်ဆိုရကပဲဖျက်လိုက်ပါတယ်ဘွန်ဂျိုဗီဟာအရင်ကတိဘက်ဖုန်းတော်ကြီးဒလိုင်းလာမားကိုထောက်ခံဘူးတယ်ဆိုပြီးတာဝန်ရှိသူတွေကမြင်တာကြောင့်ဖြစ်မယ်လို့သတင်းမီဒီယာတချို့ကပြောကြပါတယ်ပေကျင်းနဲ့ရှန်ဟိုင်းမြို့တွေမှာနောက်သတင်းမှကြားရင်လှုပ်ဖို့စီစဉ်ထားတဲ့ဘွန်ဂျိုဗီဂီတာပွဲကိုအကြောင်းအချက်တချို့ကြောင့်ပဲဖျက်လိုက်တယ်လို့ပွဲကိုစီစဉ်သူ AG ကုမ္ပဏီကWeibo တရုတ်လူမှုကွန်ရက်မီဒီယာမှာတင်ထားတဲ့ကြေညာချက်မှာဖော်ပြထားပါတယ်2010ပြည့်နှစ်တိုင်ဝမ်ဂီတပွဲတုန်းကဒလိုင်လာမားကိုနောက်ခံဗီဒီယိုတစ်ခုမှာဘွန်ဂျိုဗီကထည့်သွင်းခဲ့တယ်ဆိုတာတရုတ်ကွန်မြူနတီပါတီရဲ့ယဉ်ကျေးမှုဝန်ကြီးဌာနကသိသွားပြီးတော့အခုလိုပွဲဖျက်လိုက်တာလို့ Financial Times သတင်းစာကလည်းအင်္ဂါနေ့မှာဖော်ပြပါတယ်ခင်ဗျာ
ဗီတိန်ပြည်မကြီးအဲလစ်ဘက်ဟာသူမရဲ့ဘွားရည်တော်ရဲ့နန်းစံတက်တန်းထက်ကျော်လွန်ပြီးဗီတိန်နိုင်ငံရဲ့တက်တန်းအရှိဆုံးပြည်မကြီးအဖြစ်ဒီကနေ့ဗုဒ္ဓဟူးနေ့မှာသမိုင်းတွင်ခဲ့ပြီးဖြစ်ပါတယ်။တက်တော်89နှစ်ရှိပြီဖြစ်တဲ့ဗီတိန်ပြည်မကြီးအဲလစ်ဘက်ဟာနန်းစံသက်63နှစ်နဲ့9လရှိခဲ့တဲ့ဘွားရည်တော်ပြည်မကြီးဗစ်တိုးရီးယားရဲ့နန်းစံသက်ကိုကျော်လွန်ပြီးနန်းသက်အရှိဆုံးပြည်မကြီးအဖြစ်သမိုင်းဝင်ခဲ့တာပါ။ဗီတိန်ချီနန်မှာနန်းသက်အရှိဆုံးပြည်မကြီးအဖြစ်ဒီကနေ့သမိုင်းဝင်တဲ့နေ့မှာတော့ပြည်မကြီးကစကော့တလန်ဒေသကယထာလန်ကိုဖွင့်လှစ်ပေးခဲ့ပြီးသူမရဲ့ဘောလ်မိုရယ်ဆိုင်တော်မှာလည်းညစာစားပွဲတစ်ခုကိုကျင်းပခဲ့ပါတယ်။ဗီတိန်ပြည်မကြီးဟာဆိုရင်ဗီတိန်အင်ပါယာရဲ့ကိုလိုနီနိုင်ငံတွေကိုလွတ်လပ်ရေးပေးခဲ့ရတဲ့ခေတ်နောက်စစ်အေးခေတ်ကာလဗီတိန်ဝင်ကြီးချုပ်တက်တန်း12ကြိမ်အမေရိကန်သမရတက်တန်း12ကြိမ်တို့ကိုဖြတ်တန်းကြုံတွေ့ခဲ့ရပြီးဖြစ်ပါတယ်။ဒါပြင်ဗီမာကြီးရဲ့သားသမီး3ယောက်တို့ရဲ့အိမ်တော်ကြီးအကွဲပြဲချွေးမဟောင်မင်းသမီးဒယနာကွယ်လွန်ခဲ့ရတဲ့ဖြစ်ရပ်ဗီတင်ထိနဲ့အရရာကိုဆက်ခံနိုင်မဲ့မြင့်တဲ့ဥတို့ဖွားမြင်ခဲ့တဲ့အခြေအနေတို့နဲ့လည်းကြုံတွေ့ခဲ့ရပြီးဖြစ်တယ်လို့ဗီတင်သတင်းတွေမှာဗီမာကြီးကိုဂုဏ်ပြုရေးသားထားပါတယ်ရှင
်နောက်ဆုံးရထားတဲ့သတင်းတွေကိုမတ်တင်ကြီးထိုင်းနယ်ကိုရန်နိုင်တို့ကကြေညာပေးခဲ့ကြတာဖြစ်ပါတယ်ရှင်။အခုရင်ဦးဆုံးဗုဒ္ဓဖူးညအတွက်တင်ဆက်ပေးမယ့်သတင်းကတော့နေပြည်တော်မှာဆွေးနွေးနေကြတဲ့ငြိမ်းချမ်းရေးဆွေးနွေးပွဲအခြေအနေဖြစ်ပါတယ်။တနိုင်ငံလုံးအပြစ်ခတ်ရက်စဲရေးစာချုပ်လက်မှတ်ရေးထိုးနိုင်ရေးအတွက်နိုင်ငံတော်သမ္မတအပါအဝင်အစိုးရအဖွဲ့ဝင်ကြီးတွေနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကထိပ်သီးခေါင်းဆောင်တွေဟာဒီကနေ့နေပြည်တော်မှာတွေ့ဆုံဆွေးနွေးကြပြီးတဲ့နောက်လက်မှတ်ထိုးမဲ့ရက်ကိုအကြမ်းအဖျင်းသတ်မှတ်ခဲ့ကြပါတယ်။ဒီလိုလက်မှတ်ရေးထိုးဖို့ကတော့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဘက်ကအပြည့်အပြတ်ဆုံးဖြတ်ချက်ပေးတာတော့မရှိသေးပါဘူး။ပြည်တွင်းငြိမ်းချမ်းရေးဆွေးနွေးပွဲရဲ့နောက်ဆုံးအခြေအနေကို VOA မြန်မာပိုင်းကကိုမိုးစောကနေပြည်တော်ကနေအခုလိုသတင်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့နိုင်ငံတော်သမ္မတအပါအဝင်အစိုးရအဖွဲ့ဝင်ကြီးတွေနဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေကထိပ်သီးခေါင်းဆောင်တွေဟာဒီကနေ့မနက်9နာရီကနေ12နာရီကျော်အထိညီပြည်တော်ကမြန်မာ International Convention Center MICC 2မှာတွေ့ဆုံဆွေးနွေးခဲ့ပါတယ်။အစိုးရဘက်ကတော့ပြည်내အဆင့်ပြည်ထောင်စုအဆင့်လက်မှတ်ရေးထိုးပြီးသားဖြစ်တဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့15ဘွဲနဲ့တနိုင်ငံလုံးအပြစ်ခတ်ရက်စဲရေးသဘောတူညီချက် NCA ကိုလက်မှတ်ရေးထိုးဖို့ဆွေးနွေးခဲ့ပြီးတိုင်းဒေသခေါင်းဆောင်တွေဘက်ကတော့အစိုးရကဖိတ်ကြားမထားတဲ့အဖွဲ6ဖွဲ့ထည့်သွင်းပြီးအားလုံးပါဝင်ရေးမူရလက်မှတ်ရေးထိုးသွားဖို့ဆွေးနွေးခဲ့ကြပါတယ်။ဒီကနေ့ဆွေးနွေးပွဲရဲ့ရလဒ်ကိုတော့မြန်မာငြိမ်းချမ်းရေးစင်တာကအကြီးတန်းအကြံပေးဦးလောင်မောင်ရွှေကအခုလိုပြောပါတယ
်။အစိုးရဘက်က15ဖွဲ့ကိုကျွန်တော်တို့ဖိတ်ထားပြီးသားဖြစ်တယ်။ကျန်တဲ့6ဖွဲ့ကျွန်တော်တို့ရှိတဲ့ဆိုရင်အဲ့ဒီ6ဖွဲ့တွေကနေပြီးတော့ဖွဲ့3ဖွဲ့ပေါ့လေ။LDU ဒီ ANC နဲ့ WNO ကိုနိုင်ငံရေးဆွေးနွေးပွဲတက်ဖို့ဖိတ်ကြားတာဖြစ်တဲ့အတွက်သူကနိုင်ငံရေးဆွေးနွေးပွဲကနေပြီးတော့စောင့်ဖို့ဆိုတဲ့သဘောဖြစ်တဲ့အတွက် NCA ထိုးဖို့မလိုအပ်ဘူးဆိုတော့တိုင်းနာကောင်းဆောင်လို့ရှင်းပြပါတယ် MNDAA ကိုတော့နိုင်ငံတော်သမ္မတကြီးက MNDAA ရဲ့ခေါင်းဆောင်နဲ့တရိုက်ကိုကျွန်တော်တို့ဒါဆက်သွယ်ဆောင်ရွက်နေတာဖြစ်တဲ့အတွက်အခုဒီစီရင်နေရလဲကျွန်တော်တို့အစိုးရဘက်ကတော့ဖြုတ်ထားပါတယ်အဲ့တော့နှစ်ဖွဲ့ကြံတဲ့ TLN နေနဲ့ AA ကြံပါတယ်TLNA ကိုတော့ bilateral ဆက်သွားမယ်သူတို့နဲ့ bilateral agreement တွေယူမယ်ပြီးလို့ရှိရင်တော့ NCA ကိုသူတို့အနေနဲ့ထိုးနိုင်ဖို့အတွက်လမ်းဖွင့်ထားတယ်ဆိုတဲ့သဘောရှိပါတယ
်လောလောဆယ်လက်မှတ်ရေးထိုးရမှာဖိတ်ခေါ်ခြင်းမခံရတဲ့အဖွဲ့တွေဟာ LDU ခေါ်လာဟုဒီမိုကရက်တစ်တပ်မက WNO ခေါ်ဝါအမျိုးသားအဖွဲ့ချုပ် ANC ခေါ်ရခိုင်အမျိုးသားကောင်စီတအန်းခေါ်ပလောင်အမျိုးသားလွတ်မြောက်ရေးတပ်ဖွဲ့ TNLA ကိုကအဖွဲ့ဖြစ်တဲ့မြန်မာမျိုးသားဒီမိုကရက်တစ်မဟာမိတ်တပ်ဖွဲ့ MNDAA နဲ့ရခိုင်တပ်မတော် AA တို့ဖြစ်ပါတယ်။ရခိုင်တပ်မတော် AA ပါဝင်ရေးကိုတော့နီလန်းရှာနီစဲဖြစ်ပြီးလက်မှတ်ရေးထိုးရမှာဖိတ်ကြားခံထားရတဲ့ရခိုင်ပြည်လွမြောက်ရေးပါတီ ALP နိုင်ငံရေးဆွေးနွေးပွဲမှာဖိတ်ကြားခံထားရတဲ့ ANC တို့နဲ့ AA ကိုပူးပေါင်းရေးအတွက်တိုင်းဒေသခေါင်းဆောင်တွေဘက်ကအကြံပြုထားရမှာနိုင်ငံတော်သမ္မတဘက်ကလည်းဒါကိုလက်ခံထားပါတယ်။ဒီဆွေးနွေးပွဲမှာပါဝင်တဲ့အခြားသဘောတူညီချက်တွေကိုတော့ဦးလောင်မောင်ရွှေကအခုလိုဆက်ပြောပါတယ်
ဒီမှာရေးကြည့်တဲ့အချက်ကတော့တိုင်းနာတွေတောင်းဆိုတဲ့ထဲမှာတကယ်လို့မှအားလုံးမပါဝင်နိုင်သေးဘူးဆိုရင်နောက်ဖွဲ့တွေအတွက်စည်ရေးနိုင်ငံရေးလူမှုရေးအမခန့်ချက်တွေတောင်းပါတယ်ဒါတွေကိုလည်းသမရအနေနဲ့ဥဆောင်ပြီးတော့ဒါပြန်ပြီးတော့ညှိနှိုင်းပြီးတာဖြစ်ပါတယ်ဒီထဲမှာအရေးကြီးတဲ့အချက်တစ်ချက်ကတော့မတရားသင်ကိစ္စပါပဲအဲ့တော့နိုင်ငံတော်သမရအနေနဲ့ကတော့ဒီမှာကလေးကောပေါ်တယ်ပြီးခဲ့တာကတော့လက်မှတ်ရေးထိုးပွဲအခမ်းအနားမှာလက်မှတ်မရေးထိုးခင်မှာဒီခုနလက်မှတ်ရေးထိုးမဲ့အဖွဲ့တွေအားလုံးဟာမတရားသင်ဟာပယ်ဖျက်ပြီးဖြစ်ပါမယ်ဆိုတာကိုတော့ဂရီကွေပြုတဲ့အတွက်ဒါတစ်ခုကောင်းပါတယ
်လက်မှတ်ရေးထိုးပွဲကိုတော့လာမယ့်အောက်တိုဘာလပထမပတ်မှာကျင်းပနိုင်ဖို့အကြမ်းဖြင့်ရက်သတ်မှတ်ထားပြီးရက်တိကျကိုတော့ဆက်လက်ညှိနှိုင်းသွားကြမှာဖြစ်ပါတယ်ဒီဆွေးနွေးချက်တွေအရအစိုးရဖိတ်ခေါ်ထားတဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေကအားလုံးပါဝင်လက်မှတ်ရေးထိုးနိုင်မလားဆိုတာကိုတော့အစင်းမြင့်ညှိနှိုင်းရေးကိုယ်စားလှယ်အဖွဲ့ SD ကဒုတိယခေါင်းဆောင်ပူးစင်ကျုံကအခုလိုပြောပါတယ်
ကျွန်တော်တို့အနေနဲ့ဒီလက်မှတ်ရေးထိုးမယ်မထူးဘူးဆိုတာတော့ကျွန်တော်တို့စွန့်ပြစ်ချက်မချသေးပါဘူးကျွန်တော်တို့ရဲ့ဒီကနေ့ဆွေးနွေးတဲ့ချက်တွေကိုကျွန်တော်တို့ဒီကနေ့ရလာတဲ့ရလဒ်တွေကိုကျွန်တော်ဤရောအစည်းအဝေးကိုကျွန်တော်ပြန်တင်มาဖြစ်တယ်ဒီတော့ကျွန်တော်တို့အနေနဲ့အဲ့ဒီချက်အချိန်ကြာမှဘယ်လိုတုံ့ကြမယ်ဘယ်လိုလက်မှတ်ထူးကြမယ်ဘယ်လိုတွားကြမယ်ဆိုတဲ့ကိစ္စကိုတော့စွန့်ပြစ်မှာဖြစ်ပါတယ
်ဒီကနေ့ပြီးဆုံးသွားတဲ့ဆွေးနွေးပွဲအပေါ်မှာပူးစင်ဂျုံကအခုလိုတုံ့တက်ပါတယ်
ကျွန်တော်အနေနဲ့ပေါ့မင်းတော်မျိုးရှိပါတယ်ဘာလို့လဲဆိုတော့ဒီကနေ့ပြင်းနိုင်လာခဲ့တဲ့အခြေအနေကိုကြီးချင်းအားဖြင့်ကျွန်တော်လေးဖွဲ့ကတော့ကျွန်တော်တို့ကကြီးတဲ့အနေထားမျိုးရောက်သွားပြီလို့ပြောလို့ရပါတယ်အဲ့တော့ MNDA ကိစ္စလေးပဲနိုင်ငံတော်သမားကြီးကတိုက်ရိုက်ကန့်ကျင်နေတယ်ဆိုတော့ဒါလေးပဲဒါအလုပ်ဖြစ်မဲ့အနေထားမျိုးရှိတယ်လို့ကျွန်တော်ပြောလို့ရပါတယ်ဒီတော့ကျွန်တော်အေးကိစ္စကိုခုနလိုပေါ့နိမ့်လာရှာပြီးတော့မှကျွန်တော်ကြားထဲမှာလည်းဆွေးနွေးလို့မှဒါပြရှာလိုက်လို့ရှိရင်တော့ဒါဖြစ်နိုင်တဲ့အနေထားလို့ဘူးလည်းရှိကောင်းရှိနိုင်တယ်လို့ကျွန်တော်အနေနဲ့လို့ချင်ပါတယ
်တကယ်လို့လာမယ့်အော်တိုဘာလာဇမ်းမှာလက်မှတ်ရေးထိုးနိုင်မယ်ဆိုရင်နောက်3လအကြာမှာနိုင်ငံရေးဆွေးနွေးပွဲတွေကိုစတင်ဖို့ရှိနေပါတယ်မြန်မာပြည်ရဲ့ရည်ရည်တည်တံ့တဲ့ငြိမ်းချမ်းရေးကတော့ဒီနိုင်ငံရေးဆွေးနွေးပွဲတွေမှာအခြေအလဲညှိနှိုင်းနိုင်မှုအပေါ်မှာမူတည်နေပြီးတနိုင်ငံလုံးအပြစ်ခတ်ရစေးစာချုပ် NCA လက်မှတ်ရေးထိုးတာကတော့ဒီနိုင်ငံရေးဆွေးနွေးပွဲတွေအတွက်ပထမအခြေလမ်းလည်းဖြစ်ပါတယ်
။နေပြည်တော်ကနေကိုမိုးစော်တိုက်ရိုက်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ရွေးကောက်ပွဲဆိုင်ရာသတင်းတွေကိုတင်ပြပေးခြင်းပါတယ်။ဒီမိုကရေစီနီးကြရွေးကောက်ပွဲတွေကျင်းပဖို့လပိုင်းလောက်ပဲလိုတော့တဲ့အချိန်မှာပဲနိုင်ငံရေးပါတီတွေရဲ့ပါတီတစိုက်တွေအပေါ်မှာမဲဆန္ဒရှင်ပြည်သူတချို့ထင်အောင်ထင်မှားဖြစ်မှုတွေရှိနေပါတယ်။နိုင်ငံရေးပါတီတွေအသုံးပြုတဲ့ပါတီတစိုက်တွေအပေါ်မှာမဲဆန္ဒရှင်ပြည်သူအချို့ရှုပ်ထွေးမှုရှိနေတာတွေလည်းတွေ့ရပါတယ်။ရွေးကောက်ပွဲမဲပေးမှုအတွက်နိုင်ငံရေးပါတီတွေအသုံးပြုတဲ့ပါတီတစိုက်တွေအပေါ်မှာမဲဆန္ဒရှင်ပြည်သူတွေဘက်ကရှင်းရှင်းလင်းလင်းရှိပါရဲ့လား။နန်းလောင်ကစုံစမ်းမေးမြန်းထားပါတယ်ရှင်။
နိုင်ငံရေးပါတီမဲဆွဲစည်းရုံးရေးတွေကိုမနေ့ကစက်တင်ဘာလ10ရက်နေ့မှာစတင်လိုက်ပါပြီ။နိုင်ငံရေးပါတီအတော်များများကခွတ်တောင်းကိုပါတီတင်ကြေသအဖြစ်အသုံးပြုနေကြတဲ့အတွက်မဲဆန္ဒရှင်ပြည်သူတွေကြားစိတ်ရှုပ်ထွေးစရာတွေလည်းဖြစ်လာနေတာပါ။1999ကအတိုက်ခံပါတီကြီးတစ်ခုဖြစ်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီအနေနဲ့ခမောက်တစိုက်ကိုကြည်ကြဲပြင်းပြင်းအသုံးပြုခဲ့တာကြောင့် NLD ကိုခမောက်ပါတီဆိုပြီးလူတွေကြားအလွယ်သဘောပြောဆိုသုံးလုံးတာတွေရှိခဲ့ပါတယ်။ဒါပေမဲ့လည်း NLD ကနေခွဲထွက်လိုက်တဲ့အမျိုးသားဒီမိုကရေစီအင်အားစု NDF ကခမောက်တစိုက်ကိုပါတီတင်ကြေသအဖြစ်အသုံးပြုလိုက်တာကြောင့်ဝေဖန်မှုတွေလည်းထွက်ခဲ့ပါတယ်။ခမောက်ကိုပါတီတင်ကြေသအဖြစ်ရွေးချယ်အသုံးပြုတဲ့အကြောင်းရင်းနဲ့ပတ်သက်လို့ပါတီဥက္ကဋ္ဌဦးခင်မောင်ဆွေက VOA ကိုအခုလိုပြောပါရယ
်။ခမောက်တစိုက်ကတော့90%ကတော့ NLD ကရွေးကောက်ပွဲတင်ကြေသအနေနဲ့အသုံးပြုခဲ့တာဟုတ်။ဒါပေမဲ့ NLD ရဲ့မူလကကျွန်တော်တို့လူကုန်းနဲ့ Emblem ကခမောက်မဟုတ်ဘူးလေ။ခေါင်းခွန်တောင်းနဲ့ကျေတယ်ဒီအခုလည်းခွန်တောင်းနဲ့ကျေတယ်။ကျွန်တော်တို့ပါတီတွေရဲ့ကျွန်တော်တို့ကြံ့ကျေမှုကမြန်မာပြည်အပြစ်မှာရှိတဲ့တင်းစားကြံ့တွေကဟိုကျွန်တော်တို့ကတိတ်ပေါ်ပြလာမှဖြစ်ဘူးလေပေါ်ပြလာဖြစ်တဲ့ပါတီကိုပဲသူတို့ကထက်ခါအလုပ်နေတဲ့ခါကျတော့ခမောက်ရှင်းတဲ့နေကျွန်တော်တို့ထုတ်တော်လဲပဲခမောက်ကကျွန်တော်တို့ပိုင်ဖြစ်ပါလို့ပြောတော်လဲပဲအဲပြောလို့မရတော့အောင်ဟိုလက်ကျန်အရှိနေတယ်လေအပြစ်ခေါ်အမြင်အမှားတွေက
မန္တလေးဖက်မှာပါတီမဲဆွဲစည်းရုံးရေးတွေကိုအလားပြရင်တွင်နဲ့အကျယ်တဝင်းလုပ်နေပေမဲ့လည်းရန်ကုန်ဖက်မှာတော့မဲဆွဲစည်းရုံးမှုတွေကိုကြကြပြင်းပြလှုပ်လာတာမတွေ့ရသေးပါဘူးပါတီတစိုက်တွေဟာဆီနိုယိုမားဖြစ်နေပေမဲ့လည်းသူ့အနေနဲ့ကတော့ပါတီနာမည်ကိုရာအတိတ်ကထားတယ်လို့ရန်ကုန်မြို့ခံကိုနေမျိုးအောင်က VOA ကိုပြောပါရယ
်ကျွန်တော်အနေနဲ့ဆိုလို့ရှိရင်တော့ပါတီနာမည်တွေကပို့လွယ်မယ်လို့ထင်တယ်။အကြောင်းလဲဆိုတော့ပါတီလိုဂိုတွေကပို့ပြီးတော့နောက်တစ်ခုကရှုပ်ထွေးတယ်ရှုပ်ထွေးရဲ့ဆိုတာကလေတော်တော်များများကကျွန်တော်ဒီတလောက်ဆိုရင်ပါတီလိုဂိုတော်တော်များများမှဒေါင်းရုပ်တွေပါနေတာတွေ့ရပေါ့နော်။အဲတော့အဲဒီဒေါင်းရုပ်တွေပါနေတာတွေ့ရနောက်တစ်ခုကမြန်မာရှိတဲ့တိုင်းရင်းသားတွေတုံးတဲ့လူကူရီယာဆိုလို့ရှိရင်တိုင်းရင်းသားတွေအတွက်ပဲနားလည်ပြီးတော့ကျန်တဲ့လူတွေအတွက်ကကြတော့ နည်းနည်းလေးပို့ပြီးတော့ဘာလို့ဆိုလို့မှမသိရဟာမျိုးဖြစ်တယ်ပေါ့နော်အဲ့ကကြတော့ဒီနိုင်ငံရေးပါတီတွေရဲ့နာမည်ကသာမြင်ပို့ပြီးတော့ဒီလက်ပြရဲ့လူတွေအတွက်ပို့အဆင်ပြေမယ်လို့ထင်တယ်
တချိန်ထဲမှာပဲတိုင်းရင်းသားဒေသပါတီတွေအနေနဲ့ကတော့သူ့ပါတီနဲ့တစိ့တွေဟာထင်းရောင်ထင်းမားဖြစ်စရာမရှိပေမဲ့လည်းပါတီကြီးနှစ်ခုဖြစ်တဲ့ကြားဖြူနဲ့ကြားကောင်းပါတီရဲ့လို့ရှမ်းပြည်သူတွေကြားလူတိများတဲ့ပါတီကြီးနှစ်ခုကလည်းမဲဆန္ဒရှင်ပြည်သူတွေကြားကွဲကွဲပြားပြားနားလည်မှုမရှိကြတဲ့အပေါ်ကြားဖြူပါတီကဗဟိုကော်မတီဝင်လည်းဖြစ်တဲ့ဦးစောတမ်းမြင့်ကခုလိုပြောပါရဲ
အထူးသဖြင့်ရှမ်းအရှိကပို့ပြီးတော့ရှုပ်ထွေးတယ်ပေါ့နော်စပြီးတော့ဝင်တော့အဲ့တော့တချို့ကကျွန်တော်ထင်တယ်ရှမ်းတောင်ဘက်မှာတချို့အစွန်အဖျားရွာတွေကျွန်တော်မရောက်နိုင်သေးတဲ့စီယုံကြီးမရောက်နိုင်သေးတဲ့ရွာအချို့ကျမ်းပဲအဲ့ဒီရောက်တော့တော့အားလုံးပြက်ပြက်သားသားဖြစ်ပါလေခင်ဗျာ
တိုင်းရင်းသားပါတီတွေရဲ့ပါတီတင်ငင်သားနဲ့ပတ်သက်လို့ရှုပ်ထွေးမှုတိတ်မရှိပေမဲ့လည်းနိုင်ငံရေးပါတီအတော်များများကခက်ဆင်ဆင်တူတဲ့တစိ့တွေကြောင့်မဲဆန္ဒရှင်ပြည်သူတွေဖို့ပါတီနာမည်ကိုမသိဘဲတစိ့ကိုကြည့်ပြီးတော့ယူဆမှုရှိနေကြတဲ့အပေါ်လူမှုရေးလုပ်ငန်းတွေလုပ်နေတဲ့ကိုတီဟာကခုလိုပြောပါရယ
်ရှင်းရင်းလင်းလင်းမသိဘူးဘာလို့မသိလဲဆိုတော့ကျွန်တော်တို့ကိုယ်တိုင်လေးလာမှုအားနေရလားဖြစ်နိုင်တယ်ဒါမှမဟုတ်လို့ရှင်ရှင်းလင်းအောင်လို့သူတို့ဘက်ကနေပြီးတော့ဒီလိုပေါ့နော်မီဒီယာတွေအသုံးပြုပဲဖြစ်ဖြစ်တကူနဲ့ဖြစ်ဖြစ်ပဲလုပ်နေတဲ့အပြောင်းအလဲလောက်တာတွေကလည်းလိုအပ်တယ်လို့ထင်တယ်ဒီစိတ်ကိုမြင်လိုက်တဲ့အတွက်ဒါကတော့ဘယ်ဒီစိတ်ဆိုလို့ရှင်တော့ဘယ်ပါတီဆိုတော့ကျွန်တော်တို့ဒီကျင်းပြပေါက်သိတယ်ပေါ့နော်ဒီပုဂ္ဂလဆိုကျွန်တော်တို့တော်တော်လေးဝေးသွားပြီကျွန်တော်တို့ဟိုသိနေတာဆိုရင်ကျွန်တော်စိတ်ထဲမှာဆိုရင်ဒါဘယ်ကဘလို့ဆိုတာကိုကွဲပြားနေမှာမဟုတ်လို့ကိုသိတာကိုပဲကိုအနေနဲ့ဒါပဲဆုံးဖြတ်ပါ
NLD ပါတီကတော့ရင်ထိုးတွေ၊ပိုစတာတွေ၊အင်ကြီးတွေမှာတစိ့တွေရိုက်ပြီးတော့ရမုံငွေရှာပါတယ်။ဒါပေမဲ့လည်း NLD ရဲ့ခွတောင်တစိ့ကိုကျော်လွန်ပြီးဒေါအောင်ဆန်းစုကြည်ရဲ့ရုပ်ပုံကတော့ပိုးပြီးရေပန်းစားနေတာပါ။နိုင်ငံရေးကိုစိတ်ဝင်စားနဲ့သတင်းစာချန်နယ်တွေကိုဝယ်ဖတ်ကြတဲ့ပြည်သူတွေကြားပါတီရွေးချယ်မဲပေးဖို့အခက်အခဲမရှိပေမဲ့လည်းဝန်စာရေးအတွက်ရုန်းကန်နေရတဲ့စင်ရဲသားမဲဆန္ဒရှင်ပြည်သူတွေကိုပါတီတွေအနေနဲ့ဘလို့ပညာပေးစည်းရုံးမလဲဆိုတာကတော့မေခွန်းထုတ်စရာဖြစ်နေပါသေးတယ်ရှင်
။နန်းလောင်စုစည်းတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။2015အထွေထွေရွေးကောက်ပွဲမှာဆောင်ရွက်မဲ့လုံခြုံရေးအစီအစဉ်တွေကိုမြန်မာနိုင်ငံရဲတပ်ဖွဲ့ဘက်ကပြင်ဆင်နေပါပြီ။ရန်ကုန်တိုင်းတိုင်းလုံးအတွက်အထူးရဲ9000ကျော်ခန့်ရှိလှုပ်ဆောင်သွားမှာဖြစ်ပြီးတော့အရှေ့ပိုင်းခရိုင်မှာခန့်အပ်မဲ့ရွေးကောက်ပွဲအထူးရဲ1000ကျော်ကိုတော့ဒီကနေ့မှလူတွေစတင်စစ်ဆေးနေပါတယ်။မဲဆွယ်စီယုံရေးရပ်ပေါင်း60အတွင်းမှာနိုင်ငံရေးပါတီတွေရဲ့လှုပ်ရှားမှုတွေကိုစောင့်ကြည့်သွားမှာဖြစ်ပြီးတော့ရွေးကောက်ပွဲအထူးရဲတွေကိုအောက်တိုဘာလ15ရက်နေ့ကနေနိုဝင်ဘာလ13ရက်နေ့အထိရွေးကောက်ပွဲပြီးတဲ့အချိန်အထိတစ်လကျော်ခန့်အပ်သွားမှာဖြစ်ပါတယ်။အပြည့်အစုံကိုတော့ကိုတိုင်တွားရောက်သတင်းယူခဲ့တဲ့ကိုထက်အောင်ကပြောပြပေးပါရှင်
။ဟုတ်ကဲ့ပါ။နိုဝင်ဘာလ10ရက်နေ့မှာကျင်းပမဲ့ထွေထွေရွေးကောက်ပွဲလုံခြုံရေးအတွက်အထူးရဲ9000ကျော်ကိုရန်ကုန်တိုင်းဒေသကြီးမှာခန့်အပ်သွားမှာဖြစ်ပါတယ်။မြို့နယ်14မြို့နယ်နဲ့ဖွဲ့စည်းထားတဲ့ရန်ကုန်အရှေ့ပိုင်းခေမှာတော့ရွေးကောက်ပွဲအထူးရဲ1600ကျော်ခန့်အပ်သွားမှာဖြစ်ပြီးတော့ဒီနေ့ပဲစတင်လူတွေစစ်ဆေးနေပြီလို့အရှေ့ပိုင်းခေရဲတပ်ဖွဲ့မှဒူရဲမှုကြီးညင်ထွေးကပြောပါရယ်။ဒူရဲကောင်း
ချက်ကစစ်တပ်ချောက်ဖို့တိုးနာဘုံလူမျိုးအားလုံးမှာတော့ကျွန်တော်ဒီစစ်ဆေးတာနည်းနည်းကျွန်တော်တိုးနာရဲ့စစ်ဆေးတာဆက်နေတာအားလုံးပြီးတော့ကောင်းချက်စစ်တပ်ချောက်ဖို့လာကျွန်တော်မြို့နယ်ကကြာတာဖြစ်ပါတယ်။ရောက်ကန်တာလုံးရဲ့ရှိမှုကောင်းလာပြရမယ်ဆက်ငန်းလို့ပြရမယ်ရန်ကြီး53ခုတာမပြန်ဆက်ခုတာမပြန်ဆက်ခုလုံးဇွန်လ26ခုဘူရတော်ကြီး40ခုတုံးနဲ့ကျွန်တော်တို့ဘော63ခုခါဒီရပြန်ဆက်ခုဘူရတော်ကြီး50ခုဘုံရောက်ပြန်53ခုဘုံဖြစ်ပြန်57ခုနဲ့ဘုံစင်ကန်ခုတို့ဖြစ်ပါတယ်ဒီရက်မှာတာမပြန်ဆက်ခုကငယ်ဝင်ထားရတဲ့656ခုပဲဖြစ်လာဖြစ်ပါတယ်
ရွေးကောက်ပွဲအထူးရဲတွေကိုကျမ်းမာတန်ဆွမ်းသူအသက်18နှစ်ကနေ60ကျားအထိညီသူမဆိုလျှောက်ထားနိုင်မှလည်းဖြစ်ပါတယ်။အထူးရဲတွေကိုတလားတာခန့်အပ်တော်မှဖြစ်ပြီးတော့မခန့်အပ်ခင်မှာမြို့နယ်အလိုက်ပင်နှံဆဲရဲပြေးတော်မှလည်းဖြစ်တယ်လို့ဦးမြင့်ထွေးကဆက်ပြောပါတယ်။ရွေးကောက်ပွဲနေ့ကျရင်မဲရုံတရုံကိုအထူးရဲတရုံလုံးထားရှိမှလည်းဖြစ်ပါတယ်။ရွေးကောက်ပွဲအထူးရဲတွေအတွက်ပြည်ရေးဌာနကရန်ပုံငွေထောက်ပံ့တာလည်းဖြစ်ပါတယ်
။ထူးရဲကောက်ငွေရန်ပုံငွေလည်းကျွန်တော်တို့ပြည်ရေးဝန်ဌာနကတင်လာရန်ပုံချပေးရဖြစ်ပါတယ်။အားလုံးဒီ20တိုးပြီးတော့မှဖြစ်ပါတယ်။ကျွန်တော်ရှင်းလင်းကမှ1686ဖြစ်နေရောင်းနဲ့တိုင်းပေါ်နေ1680ဖြစ်ပါတယ်။ဒါဒီလုံးနဲ့တိုင်းရတယ်။ကျွန်တော်တို့ခန့်မှန်မှဖြစ်ပါတယ်။
လက်ရှိမှာအရှေ့ပိုင်းခရိုင်ကနေနိုင်ငံရေးပါတီ23ပါတီရှိပြီးတော့ကိုစလဲပေါင်း281ဦးရှင်ပြိုင်သွားမှာလည်းဖြစ်ပါတယ်။ လာမယ့်ရွေးကောက်ပွဲအတွက်တနိုင်ငံလုံးအတိုင်းအတာနဲ့အထူးရဲ4000ကျော်ခန့်အပ်သွားမှာလည်းဖြစ်ပါတယ်ခင်ဗျာ
။ကိုထက်အောင်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ရွေးကောက်ပွဲဆိုင်ရာသတင်းတွေကတော့ဒီလောက်ပါပဲ။ရေးပေးအခြေအနေနောက်ဆုံးရအခြေအနေတွေကိုလည်းတင်ပြပေးကြပါတယ်။ချင်းတွင်းမြေကြီးတက်မှုနဲ့မြန်မာနိုင်ငံစကိုင်းတိုင်းအထက်ပိုင်းဒေသတွေမှာရေးပေးတံကိုဆူဆူဝါဝါခံစားနေရဆဲဖြစ်ပါတယ်။ဒီကနေ့မှာတော့မော်လိုက်နဲ့ကလေးဝမြို့တွေမှာမြေကြီးကတဘေးကွဲလောက်ကျသွားပြီမဲ့လို့မော်လိုက်မြို့မှာတော့စိုးရိမ်ရေမထက်၈ပေအထိကျော်လွန်နေသေးတဲ့အတွက်ရေးပေးတင်ပြသူတွေတောင်းနဲ့ချီပြီးရှိနေဆဲဖြစ်ပါတယ်။မြို့နယ်နဲ့ကျေးရွာအလိုက်ရေဘေးတင်ပြည်သူတွေနေထိုင်မှုရေဘေးဒုက္ခသည်စခန်း16ခုဖွင့်ထားရတယ်လို့လည်းဒေသခံတွေကပြောပါတယ်။အပြည့်အစုံကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ရှင်
။ချင်းတွင်းမြေကြီးမှုတွေကြောင့်စကိုင်းတိုင်းအထက်ပိုင်းမှာရှိတဲ့မော်လိုက်မင်းကင်းဖောင်းပြင်ကလေးမုံရွာဟုံးမလေးစတဲ့မြို့တွေမှာရေဘေးတံကိုခံစားနေရဆဲဖြစ်ပါတယ်။မော်လိုက်မြို့မှာတော့စိုးရိမ်ရေမတ်တဲ့အထက်ကျော်လွန်ပြီး၈ပေလောက်ထိရေကြီးနေတဲ့အတွက်မြို့ရဲ့၃ပုံ၂ပုံခန့်ရေနစ်မြုပ်နေသေးပါရေအနှဲငယ်ကျသွားပြီမဲ့လဲစိုးရိမ်ရေမှတ်ကိုကျော်လွန်နေသေးဖြစ်တာကြောင့်ရေဘေးတင့်သူတွေဟာဒုက္ခတဲ့စခန်းတွေမှာလူရေ2000ကျော်လောက်နေထိုင်နေရသေးဖြစ်တယ်ဆိုပြီးရေဘေးတင့်ပြည်သူတွေကိုလိုက်လံကူညီနေတဲ့မော်လိုက်မြို့ကန်ကိုဝင်းနိုင်ကဆိုပါတယ
်ဥမာထပ်မတက်တော့ဘူးခင်ဗျရေကတော့ဟိုဟာလောက်တော့တပေကွဲလောက်တော့ကျသွားပြီခင်ဗျတွင်ပန်းရဲ့အထက်မှာတော့ချစ်ပြီလောက်ရှိနေပြီဗျစေစေကြီးဆန်းလို့အနေနဲ့ကတော့စေစေကြီးဆန်းကအူကြီးဖွင့်ထားပါဗျာမော်လိုက်မှာတော့ဒါနဲ့တစ်မြို့နယ်လုံးတော့နယ်တစ်နယ်လုံးမှာတော့ခြေကြီးခန်းပေါင်းတော့မော်လိုက်မြို့နယ်အနေနဲ့16ခုတော့ရှိတယ်ဗျာဇွာရီမှာရောပေါ့လေနော်ဇွာရီမှာလည်းအဲ့လိုစာတင်ကြောင်းတော့ဖုန်းတော်ကြီးကြောင်းတော့အဲ့လိုမှလည်းကြောင်းရှိနေဆိုင်ရတာပေါ့တစ်မြို့နယ်လုံးပေါင်းဆိုတော့မော်လိုက်မြို့ပေါ်တင်ကတော့9ခုရှိတယ်အဲ့ဒီမှာကြောင်းရှိနေဆိုင်ရတဲ့အိမ်ဆောင်စုတွေကတော့900နဲ့ဒီအိမ်ဆောင်စုရှိတယ်ဗျာမော်လိုက်မြို့နယ်ပေါ်လေနော်မော်လိုက်မြို့နယ်တစ်မြို့လုံးမှာလူကြီးကတစ်မြို့နယ်လုံးဆိုတော့2000ကျော်တယ်ဗျ2464ခုရှိတယ်ဗျတစ်မြို့နယ်လုံးပေါ့လေမော်လိုက်ဆိုနယ်ရောပေါ့ကြီးရွာကလည်းရွာလည်း48ရွာလောက်မြုပ်နေတာဆိုတော့ရွာပေါင်းက48ရွာလောက်မြုပ်တယ်ဗ
ျရေဘေးတင့်သူတွေဟာလက်ရှိစံနဲ့အစားအသောက်တွေသာလိုအပ်နေကြောင်းလက်ရှိမှာတော့ပရဟိတလုပ်ငန်းတွေလှုပ်ဆောင်နေတဲ့ဒေါခင်ကြီးဖောင်ဒေးရှင်းနဲ့ဝေလူကျော်ဖောင်ဒေးရှင်းတို့ကစံနဲ့အခြားအသုံးဆောင်တွေလာရောက်လှူဒန်းခဲ့တယ်ဆိုပြီးကိုဝင်းနိုင်ကဆက်ပြောသွားပါတယ်
။ပြီးခဲ့တဲ့နေ့ကတော့ဟိုဟာပေါ့သခင်ကြီးဖောင်ဒေးရှင်းကစံအစ်စ်ထုတ်တာပေါ့လေမွန်လိုက်မြို့နယ်ကိုပြည်သေးတယ်ခင်ဗျ။ဒီနေ့ကဝေလူကျော်ဖောင်ဒေးရှင်းကစံအိတ်53အိတ်နဲ့အခြားပစ္စည်းပေါ့အခြားပစ္စည်းကတော့ဘယ်လိုပစ္စည်းမျိုးလဲတော့မသိရဘူးခင်ဗျ။အဲ့ဒါလေးကိုဒီနေ့ကျကျကြီးစံတွေလိုက်ပြီးတော့မှကျွန်တော်တို့ဒီမွန်လိုက်မြို့နယ်ဘာအဖွဲ့တွေနဲ့ဖရိုက်တာဖွဲ့တွေလိုက်လာပြီးတော့ဝေလူရတယ်ဗျ။
စကိုင်းတိုင်းအတွင်းကစိုးရိမ်ရေမတ်အထက်ကျော်လွန်နေတဲ့မြို့နယ်တွေမှာနောက်နှစ်ရက်အတွင်းရေအနှဲငယ်ကျနိုင်ပေမဲ့စိုးရိမ်ရေမတ်အထက်ဆက်လက်တည်ရှိနေနိုင်တဲ့အတွက်မြစ်ကမ်းအနီးမှာနေသူတွေအနိုင်ပိုင်းနေရာတွေမှာနေထိုင်နေသူတွေအနေနဲ့ဘေးလွတ်ရာကိုရှေ့ပြောင်းနေထိုင်ဖို့အတွက်မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကသတိပေးထားပါတယ်။အလားတူအေယာဝတီမြစ်ရေဟာလည်းနောက်3ရက်အတွင်းမှာမြစ်ရေတက်လာနိုင်တဲ့အတွက်ဇလွန်မြို့နဲ့ဟင်္ဒရာမြို့တွေမှာစိုးရိမ်ရေမတ်ရောက်ရှိနိုင်တယ်ဆိုပြီးသတိပေးထားပါတယ်။ဒါအပြင်ပခုတ်ကူမြို့နဲ့ညောင်ဦးမြို့တွေမှာလည်းနောက်နှစ်ရက်အတွင်းစိုးရိမ်ရေမတ်အဖြစ်တည်ရှိနိုင်တယ်ဆိုပြီးပြောဆိုထားပါတယ်။ပြီးခဲ့တဲ့လတွေတုန်းကတော့မြန်မာနိုင်ငံတဝန်းတိုင်းနယ်ပြည်နယ်12ခုလို့မှာရေကြီးတဲ့အတွက်ရေဘေးတင့်သူ16သိန်းကျော်ရှိခဲ့ကြောင်းလူရေ120ကျော်ဟာလည်းရေဘေးကြောင့်သေဆုံးခဲ့ရတယ်ဆိုပြီးအစိုးရကတော့သတင်းထုတ်ပြန်ထားပါတယ်။လက်ရှိမှာတော့တိုင်းနယ်ပြည်နယ်အလိုက်ပြည်လဲထူထောင်ရေးလုပ်ငန်းများလိုအပ်နေဆဲဖြစ်ပြီးချင်းပြည်နယ်မှာဆိုရင်တော့သဒ္ဓါတွေကျိုးပြတ်မှုတွေကြောင့်လမ်းပန်းဆက်သွယ်ရေးခက်ခဲနေဆဲဖြစ်တယ်လို့သခိုင်းတိုင်းအတွင်းကဆလင်းကြီးမြို့နယ်မှာလည်းဒုတိယအကြိမ်အဖြစ်ရေးကြီးတဲ့အတွက်ရေဘေးတင့်ကျေးရွာတွေကပြည်သူတွေဟာဆလင်းကြီးနဲ့ညောင်မင်းကြီးကားလမ်းတစ်လျှောက်ရေဘေးလွတ်ရာနေရာတွေမှာနေထိုင်နေရပြီးရေဘေးတင့်သူတွေအတွက်အကူအညီများလိုအပ်နေဆဲဖြစ်ပါတယ်ရှင်
မအေးမှာသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်ဗုဒ္ဓဘူးညအတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲ VOA ကနေထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့ဆိုရင်တော့ VOA ရဲ့ email လိပ်စာ burmese@voanews.com ကိုပေးပို့နိုင်ပါတယ်ဖုန်းနံပါတ်ကတော့1-239-382-999လေးဖြစ်ပြီးတော့ fast နံပါတ်ကတော့1-239-382-999ဖြစ်ပါတယ်ရှင်
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ BOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင်2015ခုနှစ်စက်တင်ဘာလ9ရက်ဗိုလ်တပုနေ့ညပိုင်းအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်ည10နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 63239လိုင်းဒိုမီတာ51 kHz 5885တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒုတိယပိုင်းအတွက်ဇက်တိုက်ထုတ်လွှင့်ပေးမယ့်အစီအစဉ်တွေထဲမှာဆိုရင်တော့မြန်မာမီဒီယာမြင်ကွင်းကိုနားဆင်ရဖို့ရှိတယ်လို့မြမအရေးသုံးသက်ချက်မှာတော့
Well, I think it's important for the country to be accepted in the international community.
ဖာမောက်ခါစတိုင်ဘတ်ကိုဦးကျော်စန်းသာဆွေးနွေးသုံးသက်ထားတဲ့ရွေးကောက်ပွဲအကြိုဆွေးနွေးပွဲကိုနားဆင်ရဖို့ရှိပါတယ်။နောက်ပိုင်းမှာလည်းမြမတခွင့်အစီအစဉ်ကိုတင်ဆက်ပေးမှာပါ။အခုအရင်ဆုံးကတော့မြမမီဒီယာမြင်ကွင်းအကြောင်းသတင်းဆောင်ပါကိုတင်ဆက်ပေးခြင်းပါတယ်။ဒီသတင်းပတ်အတွက်မြန်မာမီဒီယာမြင်ကွင်းမှာတော့မကြခင်ဖွဲ့စည်းတော့မဲ့စာနယ်ဇင်းကောင်စီရဲ့အကြောင်းနိုင်ငံရေးပါတီတွေတတိပုဂ္ဂလအမတ်တွေမဲဆွဲစည်းရုံးရေးစတင်လှုပ်ဆောင်နေပြီဆိုတဲ့အကြောင်းတွေကိုတင်ပြပေးထားပါတယ်။မိုင်းဟင်ခိုင်ဦးရေးသားထားတာကိုဦးဆက်မိုးဝေကူညီတင်ဆက်ထားတာနားဆင်ကြည့်ပါရှင
်။သတင်းမီဒီယာကောင်စီရွေးချယ်ပွဲကျင်းပဖို့စီမင်းနေထုတ်ပြန်ပြီးတော့ယာယီစာနယ်ဇင်းကောင်စီကနေရွေးချယ်တင်မြှောက်ရေးအဖွဲ့ကိုဖွဲ့စည်းခဲ့ပါတယ်။အစ်စ်ဖွဲ့မဲ့မီဒီယာကောင်စီကိုရွေးကောက်ခံခွင့်ရှိသူတွေရဲ့အရေးချင်းသတ်မှတ်ချက်ကိုမီဒီယာသတင်းသမားတွေနဲ့ဆွေးနွေးမှုညှိနှိုင်းမှုမရှိဘဲဆောင်ရွက်ခဲ့တယ်ဆိုပြီးတော့ပင်မြန်မာအဖွဲ့ကနေကန့်ကွက်ခဲ့ပါတယ်။ဒီလိုကန့်ကွက်ချက်တွေရှိတဲ့ပေမဲ့စာနယ်ဇင်းကောင်စီအဖွဲ့ကိုသတင်းမီဒီယာတွေ၊စာရေးဆရာတွေ၊ကြ བྱ ားဆရာတွေနဲ့အဖွဲ့ဝင်22ဦး၊သမရယုံနဲ့လွှတ်တော်ကကိုစားပြုမဲ့သူတွေအားလုံးပေါင်း29ဦးနဲ့ဖွဲ့စည်းသွားမှာဖြစ်ပြီးတော့အဓိကကတော့လွတ်လပ်တဲ့စာနယ်ဇင်းကောင်စီဖြစ်ဖို့ပဲမျှော်လင့်တယ်လို့ AWD သတင်းဌာနက copy editor ကိုစိုးမြင့်ကအခုလိုသုံးသပ်ပါတယ်
။ဒီမြန်မာနိုင်ငံစာနယ်ဇင်းကောင်စီမြန်မာနိုင်ငံစာနယ်ဇင်းကောင်စီဒီအမြဲတမ်းအဖွဲ့ပြန်လည်ဖွဲ့စည်းမယ်ဆိုတဲ့အတွက်ကျွန်တော်ဝင်သားပါတယ်။ဒီအဖွဲ့မှာတကယ့်ကိုလူမနေရမှန်နဲ့ပတ်သင်းပါတိုက်တဲ့ပုဂ္ဂိုလ်တွေပါဝင်စေချင်ပါတယ်။အဲ့ဒီပုဂ္ဂိုလ်များကကျွန်တော်တို့စာနယ်ဇင်းလောကကျွန်တော်တို့ channel list တွေရဲ့အခက်အခဲတွေကျွန်တော်တို့ channel list တွေကိုလည်းအကူအညီပေးနေတဲ့လူတွေဖြည့်ရှင်းပေးနေတဲ့လူတွေဖြစ်စေချင်ပါတယ်။ဒီလိုပုဂ္ဂိုလ်များကျွန်တော်တို့မျှော်လင့်ထားပါတယ်။ရှေ့မှာယာယီမှာပါဝင်ခဲ့တဲ့ပုဂ္ဂိုလ်များလည်းကျွန်တော်တို့လေးစားထိုက်တဲ့ကျွန်တော်တို့ဆရာသမားတွေလည်းပါဝင်ပါတယ်။အရှိမပါဝင်တဲ့လူတွေလည်းကျွန်တော်တို့အဲ့လိုစာနာရှိမယ်လို့စေတနာရှိမယ်လို့ယုံကြည်ပြီးသားပါ
။စာနယ်ဇင်းကောင်စီယာယီအဖွဲ့ကိုပြီးခဲ့တဲ့2012ခုနှစ်ကဖွဲ့စည်းခဲ့ကြဖြစ်ပြီးအခုတက်တန်း3နှစ်ကျော်အကြာမှာအစ်စ်ပြန်လည်ပြီးတော့ဖွဲ့စည်းတာလည်းဖြစ်ပါတယ်။ဒီထက်မှန်ဖွဲ့စည်းမဲ့စာနယ်ဇင်းကောင်စီမှာပါဝင်ဖို့အတွက်မြန်မာနိုင်ငံသားသတင်းတောင်များအသင်းဥက္ကဋ္ဌရိုက်တာသတင်းဌာနကဥအောင်လှထွန်းကိုပြည်သူ့လွှတ်တော်ဥက္ကဋ္ဌသူရဦးရွှေမန်းကအဆိုပြုလိုက်ပါတယ်။လွှတ်တော်အနေနဲ့အတီးပြုတ်ခဲ့တဲ့သတင်းမီဒီယာဥပဒေအရလွှတ်တော်နှစ်ရက်နဲ့တမရကနေတဦးစီစုစုပေါင်း3ဦးအဆိုပြုရမှာဖြစ်ပြီးတော့အခုချိန်မှာတော့ဥအောင်လှထွန်းကိုသူရဦးရွှေမန်းကအဆိုပြုထားတာပဲဖြစ်ပါတယ်။ဒီအဆိုပြုချက်နဲ့ပတ်သက်လို့သူ့အနေနဲ့ဂျားနီမှန်မှန်ကန်ကန်ရက်တီဖို့အဆိုပြုတယ်လို့ထင်ပြီးတော့စာနယ်ဇင်းကောင်စီမှာဝင်ရောက်ဆောင်ရွက်မယ်ဆိုပါကအဖမ်းဆီးခံသတင်းသမားတွေကိစ္စကိုဆက်ပြီးတော့ဆောင်ရွက်လိုတယ်လို့ဥအောင်လှထုံးကအခုလိုပြောပြပါဗျာ
။လုံးလုံးလုံးလုံးလုခင်းရမယ်ဆိုတော့ကျွန်တော်များအဆိုပြုမယ်လားပေါ့နော်။ကျွန်တော်တို့ဒီကဘုရားဖွေးစည်းတဲ့အများကြီးရှိနေတယ်နော်။အဲ့ဒါဖွေးရဖြစ်ဖို့ဆိုတာမဟုတ်ဘူး။အဲ့တော့ကျွန်တော်ဒီသူကစပေါ်တာဖွေးရတာကိုလက်ခံပါတယ်။အခုစာနေတဲ့သမားတွေကျွန်တော်တို့အဆောက်အအုံအရေးကြီးတယ်စာနေတဲ့သမားတွေကအမှုအမြင့်မြင့်နဲ့ပြင်ခံနေရတာရှိနော်ရှင်းအောင်ပြောရမယ်ရရှိတယ်အဓိကပြစာနေတဲ့ကောင်စီရဲ့အဓိကလုပ်ငန်းတွေကခုပါတာကိုစာနေတဲ့သမားတို့အကောင့်ကိုရှင်းတယ်စာနေတဲ့သမားတွေကကျွန်တော်တို့ကဒီ access to information တော့ခက်သေးတယ်တော့ခက်သေးတယ်ဗျာဒီအချက်လေးရဖို့တော့လေဒီလိုတော့ဒီလူ့ကံကိုကောင်းတဲ့အနေအထားမျိုးတော့ကျွန်တော်ပြောရခြင
်းလာမယ့်နိုဝင်ဘာလရွေးကောက်ပွဲမှာအနိုင်ရဖို့ပါတီတွေမဲဆွယ်စည်းရုံးဝင်ကိုချမှတ်ပေးခဲ့ပြီးတဲ့နောက်မှာတော့စက်တင်ဘာလ10ရက်နေ့ကစပြီးတော့ပါတီတချို့မန္တလေးတိုင်းနဲ့တခြားဒေသတွေမှာစတင်ပြီးတော့မဲဆွယ်စည်းရုံးနေပြီဖြစ်ပါတယ်။ အရင်နှစ်တည်းကတည်းကမဲဆွယ်စီယုံမှုပုံစံအမျိုးမျိုးတွေ့ရလိမ့်မယ်လို့မျှော်လင့်ထားကြသလိုပါတီတွေဘက်ကလည်းအောင်နိုင်ရေးအတွက်မဲဆွယ်စီယုံမှုတွေလှုပ်လာလိမ့်မယ်လို့ပြည်သူတွေကစိတ်ဝင်စားနဲ့စောင့်ကြည့်နေကြပါတယ်။မန္တလေးတိုင်း NLD ဥက္ကဋ္ဌဦးတင်ထွတ်ဦးကပါတီဝင်အင်အားကတော့150ပါ။ရင်အစည်းရေကတော့မရေနိုင်အောင်ပါပဲ။ကျွန်တော်တို့ခွင့်ပြုထားတာ5စီး6စီးပါပဲ။ဒါပေမဲ့ပြည်သက်ကထင်ထားတာထက်ပိုးပြီးတော့လိုက်အားပေးကြတယ်လို့ပြောဆိုပါတယ်။စက်တင်ဘာလ10ရက်နေ့မဲဆွယ်စီယုံရေးအစည်းအဝေးကိုမန္တလေးတိုင်း NLD ကဦးစီးကျင်းပပြီးတော့နောက်ရက်များမှာကိုယ်စလေလောင်းတွေကတက်ဆိုင်ရာမဲဆန္ဒနယ်တွေအတွက်အသေးစိတ်စီစဉ်သွားမယ်လို့လည်းမီဒီယာတွေမှာဖော်ပြပါတယ်။အခုဒီပတ်သတင်းတွေမှာတော့ပါတီတွေရဲ့မဲဆွယ်စီယုံရေးပါတီတွင်ကိုယ်စလေလောင်းတွေရဲ့အခြေအနေနဲ့တခြားရင်းနှီးမြှုပ်နှံစေနေရာတွေရဲ့အကြောင်းတွေကိုသတင်းမီဒီယာတွေပေါ်မှာအများပြားဖော်ပြနေကြတယ်ဆိုတာကိုတင်ပြရင်းနဲ့ညီကုန်းချုပ်လိုက်ရပါတယ
်။မိုင်းခိုင်ဦးရေးသားထားတဲ့ခါကိုဦးဆံမဝေကူညီတင်ဆက်ပေးထားတဲ့မြန်မာမီဒီယာမြင်ကွင်းကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။အပတ်စဉ်ဗုဒ္ဓဖူးနေ့တိုင်းစောင့်မျှော်နားဆင်နိုင်ပါတယ်။ဆက်ပြီးတော့မြန်မာအရေးသုံးသပ်ချက်ကိုတင်ပြပေးခြင်းပါတယ်ရှင်။လာမယ့်နိုဝင်ဘာလရွေးကောက်ပွဲလွတ်လပ်မျှတမှုရှိတယ်မရှိဘူးဆိုတာကိုဒေါက်ဆန်းစုကြည်သမရဖြစ်နိုင်တယ်မဖြစ်နိုင်ဘူးဆိုတာနဲ့တိုင်းတာချင်းဟာမှားယွင်းတယ်လို့ပေါမောက်ခဒေးဗစ်စတိုင်းဘတ်ကပြောဆိုပါတယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့မဲအများစုရရှိနိုင်ပေမဲ့လို့တောင်ပြိုကမ်းပြိုလန်းစလိုက်အနိုင်ရဖို့တော့အကန့်အသတ်တွေရှိနေတယ်လို့လည်းထောက်ပြပါတယ်ရွေးကောက်ပွဲအကြိုအထူးစဉ်အစီအစဉ်ဖြစ်နေပေါမောက်ခစတိုင်းဘတ်နဲ့ဦးကျော်စန္ဒာဆွေးနွေးတုံ့သက်ထားတဲ့မြမအရေးတုံ့သက်ချက်ကိုနားဆင်ကြည့်ကြရအောင်ပါရှင်
စတိုင်းဘတ်ခင်ဗျာမြန်မာနိုင်ငံမှာဒီမိုကရေစီပေါ်ဆောင်ရေးအတွက်ရွေးကောက်ပွဲအပြင်တခြားဘယ်အချက်တွေအရေးကြီးလို့ထင်ပါလဲခင်ဗျာ
Well I think it's important for the country to be accepted in the international community. We know it's accepted in ASEAN, we know the neighbors that you could
မြန်မာနိုင်ငံကိုနိုင်ငံတကာအတိုင်းအဝိုင်းကအသိအမှတ်ပြုလက်ခံကြဖို့အရေးကြီးပါတယ်။ ASEAN ကလက်ခံနေအိန္ဒိယနိုင်ငံတွေနဲ့ဆက်ဆံရေးကောင်းတယ်ဆိုတာတွေကိုကျွန်တော်တို့သိပါတယ်ဒါပေမဲ့တနိုင်ငံလုံးငါတို့ဟာဒီမိုကရေစီဖြစ်စင်မှာဘယ်လန်းကိုဥတီသွားနေတယ်ဆိုတာကိုနားလေသဘောပေါက်ကြဖို့လိုအပ်ပါတယ်။ကျွန်တော်ရေးသားချက်ဒီမှာတော့ဒီအသုံးနှုန်းကိုကျွန်တော်သုံးခဲ့ပါတယ်။ဒီမိုကရေစီဆိုတာကခရီးဝေးသေးတော့ကျွန်တော်တို့ pluralism ဗဟုဝါဒဆိုတာကိုပဲသုံးလေရှိပါတယ်။ဒါပေမဲ့ဒါဟာဒီမိုကရေစီရှေးဦးအဆင့်ခြေလှမ်းနေပဲဖြစ်ပါတယ်။ဒီလိုခြေလှမ်းမျိုးကိုမှန်မှန်ကန်ကန်လှမ်းနေတယ်ဆိုတာကိုနိုင်ငံတကာကတွေ့မြင်လာရတဲ့အခါအကူအညီထောက်ပံ့ရရှိရေးအတွက်အထောက်ပံ့ဖြစ်စေမယ်နိုင်ငံတကာအတိုင်းအဝိုင်းနဲ့ဝင်ဆန့်လာမယ်ဒါဟာအရှိချီတရမယ်တိုင်းပြည်ရှေ့ရေးအတွက်အများကြီးအကျိုးရှိပါလိမ့်မယ
်နိုင်ငံတကာဆိုလို့အမေရိကန်အစိုးရမြန်မာနိုင်ငံရွေးကောက်ပွဲဟာအရင်တုန်းကတော့ဒါလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲ free and fair elections ဖြစ်ရမယ်လို့ပြောခဲ့ရဟာအခုနောက်ပိုင်းမှာ free and fair ဆိုတဲ့စကားကိုမသုံးတော့ဘဲနဲ့ all inclusive အလုံးပါဝင်ရမယ် credible ဒါစိတ်ချခံမှုရှိရမယ်စသဖြင့်ပြောင်းပြောလာတာတွေ့ရပါတယ်ဒါဟာအမေရိကန်ရဲ့စံသတ်မှတ်ချက်ကိုနှိမ့်ချလိုက်တာဖြစ်တယ်ဆိုပြီးတချို့ကဝေဖန်ကြပါတယ်ခင်ဗျာ
Now I think they're being a little more diplomatic The Prime Minister of England said the elections will not be free and fair unless Aung San Suu Kyi can run for the presidency. He's on the record as saying.
သူဟာပို့ပြီးတော့တန်တမန်ဆန်နဲ့အတုံးနှုံးတုံးလာတယ်လို့ထင်ပါတယ်။ဗြိတိန်ဝန်ကြီးချုပ်ကတော့ဒေါ်အောင်ဆန်းစုကြည်တမရအရွေးခံပိုင်ခွင့်မရှိရင်ရွေးကောက်ပွဲဟာလွတ်လပ်ပြီးတော့တရားမျှတလိမ့်မယ်မဟုတ်ဘူးလို့ဆိုပါတယ်။ဒါဟာမှတ်တမ်းမှတ်ရည်နဲ့တကွရှိပါတယ်။အမေရိကန်ပြည်ထောင်စုကတော့အဲ့ဒါမျိုးကိုတရားဝင်ပြောတာမရှိပါဘူး။ခင်ဗျားပြောတဲ့ all inclusive အလုံးပါဝင်နိုင်ရမယ်လို့ပဲပြောပါတယ်ဒီအတုံးတုံးကလည်းဒေါ်အောင်ဆန်းစုကြည်ကိုတမရဒါမှမဟုတ်ရင်ဒုတိယတမရအရွေးခံပိုင်ခွင့်ရှိရမယ်ဆိုတာနဲ့အတူတူပဲလို့ကျွန်တော်ယူဆပါတယ်ဒီလိုဒေါ်အောင်ဆန်းစုကြည်တမရရွေးခံပိုင်ခွင့်ရှိမှ free and fair ဖြစ်မယ်လို့သတ်မှတ်တာဟာမှားယွင်းတဲ့စံသတ်မှတ်ချက်ဖြစ်ပါတယ်လွတ်လပ်ပြီးတော့တရားမျှတတဲ့ရွေးကောက်ပွဲဆိုတာဟာလူတွေမဲယုံကိုတွားပြီးတော့မဲထဲတာမဲဆွဲတာစတဲ့ရွေးကောက်ပွဲဖြစ်စဉ်တွေဟာပွင့်လင်းပြီးတော့တရားမျှတမှုရှိရမယ်ဒန်းတူညီမျှမှုရှိရမယ်မဲပေးပိုင်ခွင့်ရှိသူတိုင်းမဲပေးနိုင်ရမယ်မဲရည်တွက်မှုရိုးသားမှန်ကန်ရမယ်ဒါဟာ free and fair election ပါပဲအဲ့ဒီနောက်အရေးကြီးတဲ့ကိစ္စတစ်ချက်ကတော့အစိုးရသည့်ဖွဲ့စည်းဖို့အတွက်အပေးယူလို့ညှိနှိုင်းမှုဖြစ်ပါတယ်နိုဝင်ဘာ10ရက်ရွေးကောက်ပွဲပြီးရင် February March လောက်ကြာရင်အစိုးရသည့်ပေါ်လာပါလိမ့်မယ်အဲ့ဒီကြာကာလဟာအဓိကသတိထားကြရမယ့်ကာလဖြစ်ပါတယ်
အခုမြန်မာနိုင်ငံရွေးကောက်ပွဲအတွက်မဲဆွဲရမှာစစ်တပ်ကိုမဝေဖန်ရဘူးလို့တမ်းမြစ်ထားတယ်ဆိုတာသိရပါတယ်ဒါကိုလွတ်လွတ်လပ်လပ်မဲဆွဲခွင့်ရှိတယ်လို့ခေါ်နိုင်ပါသလားခင်ဗျာ
Well I think that anybody should be able to criticize anybody else there are rules of laws of libel and slander that you have to
ဒီလိုက်ဟာဘယ်သူကိုမဆိုဝေဖန်ပိုင်ခွင့်ရှိပါတယ်နင့်နာစေမှုအသေးပြက်စေမှုစတာတွေရှိခဲ့ရင်အဲ့ဒီအတွက်ပြဋ္ဌာန်းထားတဲ့ဥပဒေတွေနိုင်ငံတိုင်းမှာရှိပါတယ်ဒီတဲ့အတိုင်းပဲထိုင်းနိုင်ငံမှာဆိုရင်ဘရင်နဲ့ဘရင်မိသားစုကိုဝေဖန်ခွင့်မရှိပါဘူး။ဒါဟာဒီမိုကရေစီမဟုတ်ဘူးလို့ကျွန်တော်ထင်ပါတယ်။ဝေဖန်ပိုင်ခွင့်ကိုကန့်သက်ထိန်းချုပ်ရင်ဘယ်နိုင်ငံပဲဖြစ်ဖြစ်ဒီမိုကရေစီနိုင်ငံလို့မခေါ်နိုင်ပါဘူး။ဒီအမေရိကန်ပြည်ထောင်စုမှာတိတ်ကောင်းတဲ့အရာတစ်ခုကတော့လူရှင်တော်တွေဟာဘယ်တမရကိုမဆိုဘယ်အကြီးအကဲကိုမဆိုလောင်ပြောင်ကြတာပါ။ဒါဟာတိတ်ကောင်းတဲ့ကိစ္စလို့ကျွန်တော်ထင်ပါတယ်
။ဟုတ်ကဲ့မြန်မာပြည်မှာတော့လူရှင်တော်တွေထောင်တဲ့မကြာခဏရောက်နေကြတာပဲပါမဟုတ်ခင်ဗျာ။
Yes, that is true.
Now, we go to the hospital. 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 We go to the hospital.
Well, I don't know how much influence Thaun Chwee still has. I think he probably has influence on critical issues, not daily issues.
ဦးတန်းရွှေရဲ့ဩဇာလွှမ်းမိုးမှုဘလောက်ရှိသေးတယ်ဆိုတာကျွန်တော်မသိပါဘူးကျွန်တော်ထင်တာကတော့တကယ်အရေးကြီးတဲ့ကိစ္စတွေနဲ့ပတ်သက်ရင်တော့ဩဇာညောင်းနိုင်ပါလေနေဆာဒူဝကိစ္စတွေမှာတော့မပါဝင်နိုင်တော့ပါဘူးဒါပေမဲ့အသွင်ကူးပြောင်းရေးကိုသူတို့အမှန်တကယ်လိုချင်ကြတယ်ပါဘောင်းတစ်ခုအတွင်းကနေပေါ့ဗျာစစ်တပ်အနေနဲ့လည်းအရေးကြီးတဲ့ကိစ္စရက်တွေကိုအခိုင်အမာထိန်းချုပ်ထားပြီးသားပါအမျိုးသားစီလုံးညီညွတ်ရေးအချုပ်အခြာအာဏာနဲ့အရက်သားတွေပေါ်စစ်တပ်ကြီးစိုးရေးစတာတွေဖြစ်ပါတယ်စစ်တပ်အရေးအရာတွေကိုအရက်သားလက်အောက်ကတီးကြားကင်းလို့ရေးဆိုတာဟာစစ်တပ်ကအရက်သားနိုင်ငံရေးသမားတွေကိုအယုံကြည်မရှိလို့ပဲဖြစ်ပါတယ်ဒါတွေဟာသူတို့ဖွဲ့စည်းပုံမှာစိတ်တိုင်းကြရေးဆွဲထားတာပါတကယ်တော့စစ်တပ်ကိုအရက်သားအုပ်စိုးသူအောက်မှာထားရှိရေးဆိုတာကတကယ်လူလားအပ်တဲ့ကိစ္စပါကျွန်တော်တို့အနောက်နိုင်ငံတွေမှာဒီလိုပါပဲ1986တုန်းကအင်လန်ဒီမဲဆွဲရမှာထက်သွင်းပြောခဲ့ပါတယ်အချုပ်ပြောရရင်တော့စစ်တပ်ဟာတခြားလွတ်လပ်ခွင့်ပေးကောင်းပေးပါလိမ့်မယ်ဒီအချက်ကိုတော့ပြီးမှာမဟုတ်ပါဘူ
းဒါပေမဲ့ဦးသန်းရွှေကစီကန်းရှိရဒီမိုကရေစီလို့ပြောထားတော့တကယ်လို့ဒီရွေးကောက်ပွဲမှာ NLD ကအပြတ်သတ်နိုင်သွားတဲ့အခါထိမ့်နိုင်သိမ်းမရလောက်အောင်နိုင်သွားတယ်ဆိုတော့ခင်ဗျာအဲ့လိုအခြေအနေမျိုးဖြစ်သွားတယ်ဆိုရင်တော့ဘယ်လိုဖြစ်လာနိုင်မလဲထင်ပါလဲခင်ဗျာ
Well the first question is will it go out of control the NLD may win a lot of seats everybody I know expects thatBut remember, the minorities will win a lot of seats.
But if you want to know, in the Riga, Taima Nain, Taimiya, Nain Nain Dala, in the Riga, Me Mya Pya Nain Me Sura Guro Lurang Khamma Nain Maare. Taina Pari Riga Le, Mya Pya Ya Nain Na Baare. Turo Ye Me Sana Neri Mya Jiwa, Nasa Nga Yaga Nunglao Si Me Lu Luriga Khamma Nja Baare. Taka Sita Ka Nasa Nga Yaga Nung Yuta Baare. Jan Khaen Phuen Phyo Ye Pari Riga Le Tcho Ya Me, Balao Sura Ro Jano Me Pyo Nain Maare.ဆိုတော့ NLD ဒီသူတို့စိတ်တန်းကြချဲလေနှိမ်လောက်တဲ့အထိအနိုင်ရပါမလားဆိုတာမေးစရာပါသူတို့ဟာတိုင်းရင်းသားတချို့နဲ့မဟာမိတ်ဖွဲ့စည်းရပါလိမ့်မယ်ဒါပေမဲ့အဲ့ဒီမဟာမိတ်ဖွဲ့စည်းမှုဟာလေတိတ်ခိုင်ခိုင်မာမာကြီးတော့ဖြစ်ချင်မှဖြစ်ပါလိမ့်မယ်ဒါကြောင့်ဒီအချိန်မှာစစ်တပ်ကစိုးရိမ်နေတာတွေဟာမမှန်ကန်ဘူးလို့ကျွန်တော်ထင်ပါတယ်ဘာပဲဖြစ်ဖြစ်ဖွဲ့စည်းပုံအခြေခံဥပဒေပြုပြင်ရေးကိစ္စကိုလေသူတို့စစ်တပ်ကဗီဒီယိုအာဏာနဲ့ပေချခွင့်ရထားတာပါဒါဟာတိတ်လူလားအပ်တဲ့အခြေအနေမျိုးတော့မဟုတ်ပါဘူးစစ်တပ်အတွက်တော့သူတို့အလိုကျလုပ်နိုင်တဲ့သဘောပ
ါဆိုတော့ NLD ဟာတိုင်းရင်းသားပါတီတွေနဲ့ဆက်ဆံရေးသိမ့်မခိုင်ပါဘူးလို့ဆိုတော့စစ်တပ်ကိုရှင်ပြိုင်တဲ့နေရာမှာတော့စစ်တပ်တစ်ဖက် NLD နဲ့တိုင်းရင်းသားတွေတစ်ဖက်ထားလိုက်ရင်တော့သူတို့တကယ်ပဲတစိမ့်သေးတဲ့သဘောနဲ့ညီညွတ်ကြမဲ့သဘောတော့ရှိတယ်ထင်ပါတယ်ခင်ဗျာ NLD နဲ့တိုင်းရင်းသားတွေကြမှာ
If they unite They will unite to get power. The problem with the NLD has been from the very beginning, the unity of the NLD depending on their fighting for power.
သူတို့ညီညွတ်ကြမယ်ဆိုရင်အာဏာအတွက်ညီညွတ်ကြမှာပါ။ပြဿနာက NLD မှာအာဏာအတွက်ကွဲပြဲမှုတွေရှိနေတာဟာအစတည်းကပါ။အာဏာရလာရင်အဲ့ဒီအကွဲပြဲမှုတွေ NLD အတွင်းမှာပြန်ဖြစ်လာနိုင်ပါတယ်။ NLD ထဲမှာအကျိုးစီးပွားအမျိုးမျိုးနဲ့မတူညီတဲ့အစိတ်ပိုင်းတွေအများပြားရှိနေတာပါ။တိုင်းရင်းသားတွေနဲ့ကြတော့လေ1986တုန်းကတော့ NLD ဟာ Federal ပြည်ထောင်စုဖွဲ့မယ်လို့ပြောခဲ့တာပါ စစ်တပ်ကလက်မခံခဲ့ပါဘူးအခုတော့ဒီကိစ္စကို NLD ကပြန်မကောက်ပါဘူးပါတီဟာလည်းဗမာပါတီပဲဖြစ်နေသေးပါဒါဟာမှားရွေးနေတဲ့ကိစ္စရပ်ပါတမင်ရွေချက်ရှိရှိနဲ့လှုပ်ထားတယ်လို့တော့ကျွန်တော်မထင်ပါဘူ
းကျွန်တော်နောက်တစ်ခုမေးချင်တာကနိုင်ငံရေးခေါင်းဆောင်တွေနိုင်ငံရေးခေါင်းဆောင်ဆိုတာဟာအယူအဆလွဲနေတဲ့ကိစ္စတွေမှာလူထုနောက်ကိုလိုက်သိမ်းပါသလားဒါမှမဟုတ်လူထုကိုဥဆောင်ပြီးတော့လမ်းမှန်ကိုဆစ်ဆုသွားသိမ်းပါသလား
To me, when you vote for someone, a leader, local level, national level, you want that person to lead, but you have to have faith in that person's leadership is based upon what you think a sound idea.
You know, in it all.ကောင်းဆောင်တယောက်ကိုဘယ်အဆင့်မှာပဲဖြစ်ဖြစ်မဲပေးမယ်ဆိုရင်အဲ့ဒီကောင်းဆောင်နောက်ကိုလိုက်မယ်ဆိုတဲ့သဘောပါဒါပေမဲ့ဒီကောင်းဆောင်ဟာမှန်ကန်တဲ့ခိုင်မာတဲ့အယူအဆစွဲကံသူဖြစ်တယ်ဆိုတာယုံကြည်မှုရှိဖို့လိုပါတယ်ဒီပုဂ္ဂိုလ်ဟာမှန်ရာကိုလုပ်မယ်လို့ယုံကြည်ရပါတယ်ဒါမှမဟုတ်အမှန်တိုင်းလုပ်နိုင်အောင်ကြိုးပမ်းနေတယ်လို့ယုံကြည်မှုရှိရပါလိမ့်မယ်ဒါကြောင့်ကျွန်တော်အမြင်မှာမဲပေးတယ်ဆိုတာဟာဘယ်ပါတီမှလို့ပေးတာမဟုတ်ပဲဒီလူပုဂ္ဂိုလ်ဟာလမ်းမှန်တယ်မှန်ရာလုပ်တယ်ဆိုတာကိုယုံကြည်တဲ့အတွက်မဲပေးတာဖြစ်ပါတယ်ရိုးသားဖြောက်မှတ်တယ်တည်ကြည်တယ်လို့ယုံကြည်တဲ့အတွက်မဲပေးတာဖြစ်ပါတယ
်မြန်မာနိုင်ငံမှာပါတီတချို့ခေါင်းဆောင်တချို့ကျွန်တော်တချို့ကိုပြောတာပါနော်ဒီသူတို့အပေါ်မှာလူလူထောက်ခံမှုဆုံရှုံသွားမှာဆိုလို့မှန်ရာကိုမပြောဘဲလူလူနောက်ကိုလိုက်နေလေရသလားဆိုတာတန်ဖျားရှိစွာဖြစ်နေတယ်လို့ထင်ပါတယ်ခင်ဗျာ
This is true here too I mean the most obvious case I think is the Muslim caseWhere nobody is willing to take on Muslim human rights issues. Nobody on any
part. ဒီမှာလည်းဒီလိုပါပဲ။အတိအသာဆုံးကိစ္စကမွတ်စလင်ကိစ္စပါ။မွတ်စလင်တို့ရဲ့လူ့အခွင့်အရေးကိုဘယ်ပါတီကမှဘယ်သူကမှမပြောကြပါဘူး။မြန်မာပြည်မှာဒေါ်အောင်ဆန်းစုကြည်ဟာမွတ်စလင်စံကြည်ရေးသမားတွေကိုမဝေဖန်ပါဘူး။တမရဦးသိန်းစိန်ဟာမွတ်စလင်စံကြည်ရေးဥပဒေကိုလက်မှတ်ထိုးတယ်။ဥပဒေမှာအတိအကျမစံကျင်တောင်မှအဲ့ဒီလိုအကျိုးဆက်ရရှိတဲ့ဥပဒေဖြစ်ပါတယ်။နှစ်ဖက်စလုံးဒီလိုပဲလုပ်နေကြပါတယ်။တကယ်တော့မဲဆန္ဒရှင်ရဲ့ထောက်ခံမှုရနိုင်သလောက်ရအောင်ကြိုးပမ်းနေတဲ့သဘောပါ။ဒီမှာလဲအဲ့ဒီတိုင်းဖြစ်နေတာပါပဲ
။မြန်မာပြည်နိုင်ငံရေးမှာအခုခါမှာဖုံးတော်ကြီးတွေရဲ့ဩဇာသက်ရောက်မှုတွေရှိလာတာတွေ့ရပါတယ်။ဒါကြောင့် secularization လို့ခေါ်တဲ့နိုင်ငံရေးဆိုတာဘာသာရေးနဲ့သီးခြားကင်းလို့ရမယ်ဆိုတဲ့အခြေအနေကိုထိခိုက်လာလေမလားဆိုတာလည်းပဲစိုးရင်ရမယ်ကိစ္စတခုလို့ထင်ပါတယ်။နိုင်ငံရေးသမားတချို့ကလည်းပဲဘာသာရေးကိုသူတို့မဲ့အနိုင်ရဖို့အတွက်အဆုံးချခြင်းတဲ့သဘောကိုတွေ့နေရပါတယ်ခင်ဗျာ
။ I want to see a secular regime anywhere in the world whether it is Buddhist, Catholic, Protestant, Hindu, whatever. Because I believe that once you get
ကျွန်တော်အနေနဲ့ကတော့ကဘာမှာဘယ်နေရာမှာမဆိုနိုင်ငံရေးဟာဘာသာရေးအောက်ကကင်းလို့စီကျမှာလေ။ဘယ်ဘာသာပဲဖြစ်ဖြစ်ပါဘာသာရေးပါလာရင်သူများကိုဖယ်ထုတ်တာတွေရှိလာမှာပါပဲ။ဒါအမေရိကန်ချင်းကပ်မှုဆိုတာတော့ပြောရမှာပါ။မြန်မာပြည်မှာတော့နိုင်ငံရေးသမားတချို့ကဘာသာရေးကိုခုတုံးလုပ်ဖို့ကြိုးပမ်းနေကြတာကိုတွေ့ရပါတယ်။တကယ်တော့ဒါဟာတိုင်းပြည်ရဲ့အနာဂတ်အတွက်ကောင်းတဲ့လက္ခဏာမဟုတ်ပါဘူး။
ရွေးကောက်ပွဲအကျိုးအထူးစီစဉ်ဖြစ်နေပါမောက်ခစတိုင်ဘတ်နဲ့ဥကျော်စန္ဒာဆွေးနွေးတုံ့သက်ထားတဲ့မြမအရေးတုံ့သက်ချက်ကိုနားဆင်ခဲ့ရတာဖြစ်ပါရဲ့ရှင်။နောက်သတင်းပတ်အတွက်မြမအရေးတုံ့သက်ချက်မှာတော့မြန်မာနိုင်ငံရဲ့ရွေးကောက်ပွဲအပေါ်မှာအမေရိကန်ပြည်ထောင်စု George Washington University ကပါမောက်ခ Christina Finn ရဲ့ကြိုတင်တုံ့သက်ချက်ကိုနားဆင်ရဖို့ရှိတာမို့စောင့်မျှော်နားဆင်ကြပါရှင်။ဆက်ပြီးတော့မြမတခွင်အစီအစဉ်ကိုတင်ဆက်ပေးကြပါမယ်။နိုင်ငံရဲ့အနာဂတ်ကိုဖော်ဆောင်မဲ့ကလေးငယ်တွေအတွက်ရွေးကောက်ပွဲဝင်ပြိုင်ကြမယ့်နိုင်ငံရေးပါတီတွေအနေနဲ့အလေးထားပြီးထည့်သွင်းစဉ်းစားဖို့ကလေးငယ်များအရေးစောင့်ရှောက်သူတွေကတိုက်တွန်းနေကြပါတယ်။ဒါနဲ့ပတ်သက်ပြီးတော့မြမတခွင်အစီအစဉ်မှာမတ်တင်ကြီးလင်းကတင်ပြထားတာနားဆင်ကြည့်ကြရအောင်ပါရှင
်။ကြီးခဲ့တဲ့မေလကုန်မှာထုတ်ပြန်ခဲ့တဲ့2014ခုနှစ်တကောင်စီရင်အရာမြန်မာနိုင်ငံလူဦးရေရဲ့34ရာခိုင်နှုန်းဟာ18နှစ်အောက်ကလေးငယ်တွေဖြစ်ပါတယ်။ကလေးအလုတ်သမားကလေးစစ်သားအဟာရမပြည့်မီမှုပညာရေးလိုအပ်ချက်တွေလိုများပြားလာတဲ့အခြေအနေအရရက်ကိုမြန်မာကလေးတွေရင်ဆိုင်နေကြရပါတယ်။လာမယ့် 2015 ရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်ကြမယ့်နိုင်ငံရေးပါတီအသီးသီးကကိုယ်စားလှယ်လောင်းနေအနေနဲ့ ဆက်ရှင်နှစ်အောင်မဲ့ပေးခွင့်မရှိတဲ့ကလေးတွေရဲ့လိုအပ်ချက်တွေကိုသိရှိဖို့လိုအပ်တယ်လို့ကလေးတငယ်အရေးဆောင်ရွက်နေကြတဲ့အရက်ဖတ်လူအဖွဲ့အစည်းတွေကပြောဆိုကြပါတယ်။ကလေးတငယ်တွေဟာတိုင်းပြည်အတွက်အနာဂတ်အတွက်အဓိကကြတယ်လို့ကုလသမဂ္ဂကလေးတငယ်များရမုံငွေအဖွဲ့ UNICEF မြန်မာဌာနကိုယ်စားလှယ် Bertrand Bainval ကအခုလိုပြောဆိုလိုက်ပါတယ်။
And it's important, of course, for us to make sure that political parties are.
နိုင်ငံရေးပါတီတွေအနေနဲ့တိုင်းပြည်နဲ့အနာဂတ်အတွက်ရှင်းလင်းတိကျတဲ့အမျှော်အမြင်တွေရှိဖို့အရေးကြီးပါတယ်။ကျွန်တော်တို့ UNICEF နဲ့ဆက်ဆက်အဖွဲ့အစည်းတွေကတော့ကလေးတွေဟာဒီအမျှော်အမြင်တွေရဲ့ဗဟုသုတဖြစ်တယ်လို့ယုံကြည်ပါတယ်။မြန်မာနိုင်ငံအနေနဲ့အဓိကရင်ဆိုင်နေရတဲ့စိန်ခေါ်ချက်တွေဟာငင်းချမ်းရေး၊လူအရင်းမြစ်ဖွံ့ဖြိုးတိုးတက်မှု၊စီးပွားရေးတိုးတက်မှုတွေဖြစ်နေပါတယ်။ဒါတွေအားလုံးဟာကလေးတွေအတွက်ရင်းနှီးမြှုပ်နှံမှုအပေါ်မှာမူတည်ပါတယ်။အခုမဲဆွယ်စည်းရုံးတွေလည်းစတင်တော့မယ်ဆိုတော့မဲဆန္ဒရှင်တွေကတိုင်းပြည်ရဲ့တိုးတက်မှုကိုရှေ့ရှုကြတာကြောင့်ကလေးတွေရဲ့ရှိရေးကိုတွေးပြီးတော့မဲပေးကြမယ်လို့မျှော်လင့်ပါတယ
်2015ခုနှစ်ရွေးကောက်ပွဲတွင်အောင်နိုင်မည်သူသည်ကလေးတငယ်များဖြစ်စေဖို့တောင်းဆိုကြပါစို့ဆိုတဲ့ကလေးကိုယ်စားလှယ်တွေနဲ့နိုင်ငံရေးပါတီ80ကျော်ကကိုယ်စားလှယ်လောင်းနေတွေ့ဆုံပွဲကိုပြီးခဲ့တဲ့ဩဂတ်စ်လ28ရက်နေ့ကရန်ကုန်မြို့မှာကျင်းပခဲ့တာပါ UNICEF အဖွဲ့နဲ့အတူလူမှုအခြေပြုအဖွဲ့အစည်းတွေရဲ့ကလေးတငယ်ဆိုင်ရာအဖွဲ့ NCRWG ကပူးတွဲပြီးကျင်းပခဲ့တာလည်းဖြစ်ပါတယ်။မြန်မာနိုင်ငံအနေနဲ့ကုလသမဂ္ဂကလေးတငယ်များအခွင့်အရေးဆိုင်ရာသဘောတူစာချုပ် UNCRC ကိုလည်းပါဝင်ရေးထိုးထားတာကြောင့်အစ်စ်တက်လာမဲ့အစိုးရအနေနဲ့ကလေးတငယ်တွေအတွက်ပိုပြီးထိရောက်တဲ့ပံ့ပိုးမှုတွေပေးဖို့မျှော်လင့်တယ်လို့ NCRWG ကတာဝန်ရှိသူတို့ကပြောပါတယ်။
နော် UNCRC ရဲ့အပိုက်လေးဖြစ်တဲ့ကလေးတွေအတွက်ကိုနော်ရှိသမျှရရှိနိုင်သမျှစုဆောင်းရနိုင်သမျှအရင်းမြစ်တွေအကုန်လုံးကိုစုဆောင်းပြီးတော့မှကလေးတွေအတွက်ကိုနော်ဒီဖွံ့ဖြိုးရေးလုပ်ငန်းတွေနဲ့ပတ်သက်ပြီးတော့နိုင်ငံတကာလိုအပ်လို့ရှိရင်နိုင်ငံတကာရဲ့ဤပညာတွေ funding တွေယူရမယ်ကိုနိုင်ငံမှာလည်းရှိထားတဲ့အရင်းမြစ်တွေအကုန်လုံးကိုရရှိသမျှစုဆောင်းပြီးတော့အကောင့်ထဲပေါ်ရမယ်ဆိုပြီးတော့ပေါ်ပြသဘောတူထားတယ်ဆိုတဲ့အခါကျတော့အဲ့ဒီသဘောတူညီချက်အပေါ်မှာလေးစားပြီးတော့မှနော်သူကထပ်ပြီးတော့မှဒီအတွက်ကိုပို့ပြီးတော့လှုပ်ဆောင်လာလိမ့်မယ်လို့အမတို့ကမျှော်လင့်တယ်ပေါ့နော်။ဘာကြောင့်လဲဆိုတော့အခုဒီနှစ်တင်ပြထားတဲ့အရာဆိုလို့ရှိရင်ကျမတို့ဒီ leaflet ထဲမှာလည်းရေးထားပါတယ်ကလေးတွေမှာနော်လိုအပ်ချက်တွေကအများကြီးရှိတယ်။အဲ့တော့သူတို့ရဲ့လိုအပ်ချက်တွေကိုဖြစ်စည်းပေးနိုင်မှုဆိုတာတော်တော်အများကြီးလုပ်ရမယ်။အဲ့တော့တော်တော်အများကြီးလုပ်ရမယ်ဆိုတာနေရာမှာတိုးပြီးတော့ budget ကိုသုံးဆွဲဖို့လိုတာပေါ့နော်အသုံးကလေးတငယ်အတွက်ထိရောက်တဲ့နော်နောက်ပြီးတော့ပို့မူပြီးတော့ထိရောက်ပို့ဘတ်ဂျက်လည်းများရမယ်အဲ့များလာတာကိုလည်းထိရောက်သုံးမယ်ဆိုတဲ့ဟာမျိုးကိုအမတို့ကဒီလာမဲ့အစိုးရလက်ထက်မှာမျှော်လင့်ထားတယ်ပေါ့နော
်သမီးလေးရနောက်လိုက်တော့ကောကျော်ဒီမောင်ကလည်းဘူးရီမလာသေးဘူးကွာ
ဟုတ်ကဲ့ရသားရဒီပါလားကွာ
လိုလိုရသားတော့ကွာဓာကြီးတယ်ကွာ
UNICEF နဲ့ NCRWG တို့ရဲ့ကလေးကိုယ်စားလှယ်တွေကနေမြန်မာနိုင်ငံအနှံ့အပြားကကလေးတွေရင်ဆိုင်နေရတဲ့အခြေအနေတွေကိုကွက်ကွက်ကွင်းကွင်းမြင်လာအောင်တရုတ်ဖော်ဇာတ်လမ်းနဲ့ကပြဖြောပြခဲ့ကြပါတယ်။ပါဝင်ဆွေးနွေးခဲ့ကြတဲ့ကလေးကိုယ်စားလှယ်အုပ်ကကလေးတွေရင်ဆိုင်နေရတဲ့ပြဿနာတွေကိုအခုလိုတင်ပြချပါတယ်။
အကိုရဲ့ကမှာခလေးလောက်တမရံရံအခလေးလောက်တမပြက်နာထဲမယ်။ဦးမွေးရဲ့ဆေးဆိုမွေးရဲ့ဆေး။ဒါပေမဲ့ဒီအဖွဲထဲမှာလည်းကြောင်းတက်တက်ခလေးနဲ့မတက်တက်ခလေးပါရှိတယ်။အဲမတက်တက်ခလေးကြတော့ဟာကြောင်းထဲမှာရုပ်ောက်ထဲမှာဘလို့ခလေးဘလို့ဖြစ်တယ်ပြက်နာဘလို့ဖြစ်တယ်။ကြောင်းတက်တက်တမျိုးလိုကြတော့အော်ကြောင်းထဲမှာမွေးရဲ့ဆေးဘလို့ရောင်းနေခလေးရဘလို့ကြောင်းညာရဘလို့ဖြစ်နေရအဲ့လိုပေါ့နော်ပြက်နာရအဲ့လိုရပါ
ဟုတ်ကဲ့သူတို့ပြဿနာရပါဖြစ်နေဆိုအများဆုံးကတော့လမ်းပေါ်ရောက်ကလေးလမ်းပေါ်ရောက်ကလေးလေးရီလိုရှိကလေးကလေးလွတ်တမအားရရအများဆုံးဖြစ်နေတယ်ပေါ့နော်ကလေးလွတ်တမဆိုတော့နေရာတိုင်းလို့လို့ပဲကလေးတွေအလုံးလုံးနေရပါတယ်ပေါ့နော်ចောင်းနေထွက်ပြီးတော့
ကလေးအလုံးတမပြဿနာမူးယစ်ဆေးဝါးပြဿနာကျက်မရည်နဲ့အဟာရချို့တဲ့မှုပြဿနာပညာရေးနဲ့ကလေးတငယ်အခွင့်အရေးနဲ့ဥပဒေပေါ်တည်မြဲလိုက်နာမှုစတဲ့အကြောင်းတွေကိုဆွေးနွေးခဲ့တဲ့ဒီပွဲမှာဝေရောက်ဆွေးနွေးခဲ့တဲ့မျိုးအမျိုးသားဒီမိုကရေစီပါတီကကိုယ်စားလှယ်လောင်းတူကတော့မိမိဒေသကမှမဟုတ်ပဲကလေးတိုင်းအတွက်ကြိုးပမ်းသွားမယ်လို့အခုလိုပြောပါတယ်
။သူတို့တွေရဲ့လိုအရှာလေးတွေကိုပေါ့အန်ဒီတို့ဒါတကယ်ပဲကိုယ်စားလှယ်ဖြစ်ခဲ့ရင်အန်ဒီတို့လူမျိုးတစ်မျိုးတွေဒါမဟုတ်ဘူးဒီကလေးတွေရဲ့လိုအရှာလေးတွေကိုဖြစ်စေပြဖြစ်တယ်။အမှန်တကယ်ကိုစိတ်ရင်းကိုရင်းနဲ့ဟိုဖိဖိစီစီတော့လေချာချာကိုယူဆိုင်ပြီးတော့ဖြစ်စေပြခြင်းနဲ့
ကလေးတငယ်တွေရဲ့ဘဝတွေဟာမိဘတွေရဲ့စီးပွားရေးအခြေအနေတွေပေါ်မူတည်တယ်လို့လည်းကချင်အမျိုးသားများဒီမိုကရေစီကွန်ဂရက်ပါတီကကိုယ်စားလှယ်တူကထောက်ပြပြောဆိုပါတယ်
။ဟုတ်ကဲ့ကျွန်တော်တို့ကလောလောဆယ်ခုနပြောသလို IDP တွေအများကြီးရှိတယ်။နောက်တကဒီကြီးလက်မှာနေတာများတယ်။ကြီးလက်ဆိုတာတောင်ပေါ်ပေါ့လေ။ဆိုတော့အဲ့ဒီမှာများတဲ့ခါကျတော့ခုနပြောသူတို့ရဲ့ ပညာရေးကျန်းမာရေးကအခြေခံမယ်ဒါပေမဲ့သူတို့ရဲ့ကျန်းမာရေးပညာရေးကောင်းအောင်ကမိဘတွေရဲ့စီးပွားရေးကခုနပြောလို့ရှက်နွယ်တယ်ဆိုတဲ့အခါကျတော့မိဘရဲ့စီးပွားရေးကောင်းလာအောင်ကျွန်တော်တို့ကဖန်တီးပေးဖို့လိုတယ်
ဒီကလေးတငယ်ဆိုင်ရာဆွေးနွေးပွဲမှာပါဝင်ခဲ့တဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတည်အေးကလည်းနိုင်ငံရေးပါတီတွေကိုအခုလိုတိုက်တွန်းလိုက်ပါတယ်
။နိုင်ငံရေးပါတီများအနေနဲ့လူတော်လူပါများရင်းဆိုင်ရမှာလူငယ်များပြည်သူတော်ပြည်သူပြည်ထောင်ရေးအတွက်ကျန်းမာရေးပညာရေးလူမေးကဏ္ဍတည်တည်လိုက်အစီအမံများထည့်သွင်းရေးဆွဲဆောင်ရွက်ကြဖို့ကြိုပါရစေ။ဒါပြင်ကလေးလူငယ်များရဲ့ခွေးနဲ့ပတ်သက်ရင်လဲရက်တီကာပဲပေးမှုလိုအပ်သလိုမိမိတို့လုပ်ငန်းစဉ်များပါလဲတည်တည်စစ်စစ်ကောင်ထယ်ဖို့လိုပါလေ
2014ခုနှစ်ပြည်လုံးကျွတ်တကောင်စီအရာမြမကလေးဥယေ 4.4 တန်းဟာကြောင်းမတက်ကြတော့ဘဲအသက်70ကျော်ကလေး 1.6 တန်းကတော့အလုတ်ခွေနဲ့ရောက်ရှိနေကြပါပြီလက်ရှိအာဆီယံနိုင်ငံ10နိုင်ငံအနက်မြမနိုင်ငံဟာအသက်5နှစ်အောက်ကလေးတိတ်ဆုံးနှုန်းအများဆုံးဖြစ်နေပြီးနိုင်ငံတဝန်းကကလေးတငယ်ဦးရေ10တန်းဟာဆင်းရဲဒုက္ခတန်တရာမှာနေထိုင်နေကြရပါတယ်။ဒါကြောင့်လာမယ့်2015ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်မဲ့ကိုယ်စားလှယ်လောင်းနေအနေနဲ့ကလေးတငယ်တွေအရေးပုံမဆောင်ရွက်ကြဖို့တက်ကြွလှုပ်ရှားသူတွေကတိုးစောနေကြပါတယ်ရှင
်။မတ်တန်ကြီးလေးစီစဉ်တင်ဆက်ခဲ့တဲ့မြမတခွင်းစီစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။မနေ့ပြန်အခုလာမယ့်စနေညတဲ့လေလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြမယ့်အစီအစဉ်တွေကိုနားဆင်ကြည့်ကြရအောင်လားရှင
်။ Crush မြတ်ပြရွေးကောက်ပွဲမဲဆွယ်စည်းရုံးလှုပ်ရှားမှုတွေကိုစက်တင်ဘာလ10ရက်နေ့ကစတင်ပြုလုပ်ခွင့်ပေးလိုက်တာမလို့နိုင်ငံရေးပါတီတွေရဲ့မဲဆွယ်စည်းရုံးမှုတွေစတင်မြင်တွေ့နေရပြီဖြစ်ပါတယ်။မဲဆွယ်စည်းရုံးမှုတွေနဲ့ပတ်သက်လို့ဒီပါတီတွေရဲ့အတွက်ချထားတဲ့ဒီစီမင်းစည်းကမ်းတွေနဲ့မဲဆွယ်စည်းရုံးလှုပ်ဆောင်မှုတွေဟာမြတ်တာလွတ်လပ်မှုရှိရလားဆိုတာကိုအခုလာမယ့်စနေညပိုင်းတည်းလေလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးလို့လည်းတော်ရရှင်တွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကို view မြန်မာပိုင်းကိုကြိုတင်ပေးပို့ထားလို့လည်းရပါတယ်။ဒါမှမဟုတ်ကိုယ်ဆွေးနွေးလို့ရာမင်းများလို့ရာတွေကို view မြန်မာပိုင်းကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ view မြန်မာပိုင်းရဲ့ဖုန်းနံပါတ်က0923823554ဖြစ်ပါတယ်။ email လိပ်စာကတော့ bamis@viewnews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမင်းများကြားမဲ့တော်ရရှင်တွေကိုကြိုဆိုပါရစေခင်ဗျာ။
လာမယ့်စနေညတဲ့လေလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့တော်တော်ရှင်တွေကိုဖိတ်ခေါ်ပါသည်ရှင်။ VOA မြန်မာပိုင်းစီစဉ်ရဲ့ဗုဒ္ဓဘူးနေ့ညပိုင်းစီစဉ်တွေကိုည9:00ကနေ 10:00 အထိလိုင်းနိုမီတာ24 25 32 51နဲ့လိုင်းလက်မီတာ190တို့ကနေနားဆင်နေရတာဖြစ်ပါတယ်ရှင်။အခုကြံနေသေးတဲ့အချိန်မှာတော့သတင်းချင်းချုပ်ကိုမတ်တိန်ကြီးထိုက်ကတလှည့်ကြီးညာပေးပါမယ်ရှင်။
ယောမာတမကအဖွဲ့ဝင်နိုင်ငံတွေဖြစ်တဲ့ဂရိ၊အီတလီနဲ့ဟန်ဂရီနိုင်ငံတို့အနေနဲ့ရွှေပြောင်းဒုက္ခသည်တွေအရေးမနိုင်မနေဖြစ်နေတာကြောင့်ဥရောပတမကအဖွဲ့ဝင်နိုင်ငံတွေအနေနဲ့ဒုက္ခသည်36,000ကျော်လို့ကိုခွဲဝေလက်ခံကြဖို့ဥရောပတမကအကြီးအကဲဂျင်းကလောက်ဂျန်ကာကတိုက်တွန်းလိုက်ပါတယ်။အမေရိကန်ပြည်ထောင်စုနဲ့အီရန်ကြားအနာဂတ်ဆွေးနွေးမှုတွေဟာကမ္ဘာအင်အားကြီးနိုင်ငံတို့နဲ့ရရှိထားတဲ့နျူကလ িয়ার အရေးသဘောတူညီချက်နဲ့သက်ဆိုင်တဲ့ကိစ္စရပ်တွေသာဖြစ်ပြီးတခြားကိစ္စရပ်တွေကိုထည့်သွင်းဆွေးနွေးမှာမဟုတ်ဘူးလို့အီရန်ဘာသာရေးခေါင်းဆောင်အယာတိုလာအလီခါမီနီကပြောဆိုလိုက်ပါတယ်။အမေရိကန်အစိုးရနဲ့နျူကလ িয়ার အရေးဆွေးနွေးမှုတွေကိုသာအတိပြုထားပြီးတခြားနယ်ပယ်တွေမှာတော့ဆေးဆက်ဆွေးနွေးမှုမရှိသလိုဆွေးနွေးဖို့ကိုလည်းခွင့်ပြုမှာမဟုတ်ဘူးလို့ဒီကနေ့ဗုဒ္ဓဟူးနေ့မှာပဲသူ့ရဲ့အင်တာနက်စာမျက်နှာမှာကြေညာချက်ကိုတင်ခဲ့တာဖြစ်ပါတယ်။စီးရီးယားနိုင်ငံနောက်မြောက်ပိုင်းအစ်တလီခရိုင်တွင်းကအဓိကလေးရက်အခြေဆိုင်စခန်းတစ်ခုကိုအစိုးရတပ်ဖွဲ့တွေထံကနေအစ္စလာမ်မြေအစွန်းရောက်တွေသိမ်းယူလိုက်တယ်လို့စီးရီးယားနိုင်ငံပိုင်းရုပ်မြင်သံကြားနဲ့စီးရီးလေးလာတဲ့အဖွဲ့တို့ကပြောဆိုကြပါတယ်။အစ္စလာမ်မြေအစွန်းရောက်တွေနှစ်နှစ်နီးပါးတိုက်ခိုက်နေတဲ့အဘူတူဟာစစ်တပ်လေးရင်ကွင်းကနေအစိုးရတပ်တွေဆုတ်ခွာခဲ့တယ်လို့ဒီကနေ့ပဲစီးရီးယားနိုင်ငံပိုင်းသတင်းဌာနကကြေညာသွားပါတယ်။ဗြိတိန်ပြည်မှာရှိအဲလီစ်ဘက်ဟာသူ့ရဲ့ဘွားရီတော်ရဲ့နန်းစံတက်တန်းထက်ကျော်လွန်ပြီးဗြိတိန်နိုင်ငံရဲ့တက်တန်းရှည်ဆုံးနန်းဆန်တဲ့အရှိဆုံးပြည်မကြီးအဖြစ်ဒီကနေ့ဗုဒ္ဓဟူးနေ့မှာသမိုင်းတွင်ခဲ့ပြီဖြစ်ပါတယ်ရှင်
။သတင်းချင်းချုပ်ကိုမတ်တန်ကြီးထိုက်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။ဒီနေ့ညအတွက်အစီအစဉ်ထုတ်လုပ်ရေးမှုတွေကတော့ရှားဖောင်နဲ့နန်းလောင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသံဖန်အင်ဂျင်နီယာကတော့ Nick Ivanov ဖြစ်ပါတယ်ရှင်။အစီအစဉ်မှုကကျွန်မဆုမမ VOA ကိုနားဆင်ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။မင်္ဂလာရှိတဲ့ညချမ်းမှာသောတာရှင်များအားလုံးရှင်လန်းချမ်းမြေကြပါစေရှင်။မြန်မာပြည်သူပြည်သားအားလုံးလည်းဘေးပြာဝေးကွာကြပါစေလို့ VOA ဝိုင်းတော်သူဝိုင်းတော်သားတွေကဆုမွန်ကောင်းတောင်းလိုက်ပါတယ်ရှင်။
This program has come to you from the Voice of America, Washington.